သာသနာတော်နှစ်2555ခုနှစ်မြန်မာတက္ကရာ1383ခုနှစ်တော်တလင်းလာပြီကျော်9ရက်နေ့ခရစ်တက္ကရာ2011ခုနှစ်စက်တင်ဘာလ21ရက်နေ့ပေါ်တဟိုးနေ့မှာရန်ကုန်တိုင်းဒေသကြီးဗဟန်းမြို့နယ်မဂ္ဂဝိပဿနာတရားစဉ်နှင့်လုံခြံစဉ်ပြန်ပွားရေးဖွဲ့ချုပ်ခြင်းမှကျင်းပပြုလုပ်အပ်သောဘဝတွင်မဂ္ဂဝိပဿနာဒိဋ္ဌာတရားစခန်းပွဲမှဒီနေ့ပဋိစ္စသမုပ္ပါဒ်တရားတော်များဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်။မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်တော်အခါကာလတုန်းကဘုရားရှင်ကရောမြတ်ကြီးတာဝတိပြမောဇေတဝန်ကျောင်းတော်မှာတရင်တော်မူနေတဲ့အချိန်အခါမှာသာဝတိမြို့တော်တွင်ကတရားလာရောက်နာဟုကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာကတရားနာညာကခန္ဓာဆိုင်တို့သောတာပတ္တိမဉ္ဇဏသက္ကရာဂามိမဉ္ဇဏအနာဂามိမဉ္ဇဏရဟတမဉ္ဇဏများအတိရရှိသွားကြသလိုယနေ့လည်းပဲအာလုံသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာကတရားနာညာကခန္ဓာဆိုင်တို့သောတာပတ္တိမဉ္ဇဏများယနေ့ရပါစေသက္ကရာဂามိမဉ္ဇဏများယနေ့ရပါစေအနာဂါမိမဉ္ဇဏ်များယနေ့ကြပါစေအရဟတမဉ္ဇဏ်များယနေ့ကြပါစေလို့ဆန္ဒပြုခြင်းနဲ့ဘုန်းကြီးများယထမသမီးစီစဉ်ကိုစတင်မှာဖြစ်ပါတယ်အလုံးသောယောဂီအပေါင်းတော်ကောင်းတို့မြတ်စွာဘုရားသခင်ကရောမြတ်ကြီးကပဋိစ္စသမုပ္ပါဒ်တရားတော်ကိုမဟာတက္ကရာ103ခုနှစ်ကဆုံလာပြည့်နေ့ညမှာဆင်ញင်နှလုံးသွင်းတော်မူရင်လည်းသဗ္ဗညုတ္တရှင်ဉာဏ်တော်ကြီးရရှိတော်မူလာခဲ့ပါတယ်။မြတ်စွာဘုရားသခင်ကရောမြတ်ကြီးမဉ္ဇဏ်ဖွဉ္ဇဏ်နိဗ္ဗာန်ချမ်းသာရခြင်းရဲ့အကြောင်းကိုရှားကြည့်လိုက်ရင်ဟောဒီပရိစ္ဆသမုပ္ပါဒ်တရားသည်အဓိကအကြောင်းဖြစ်တယ်ဆိုတာကိုပေါ်ပေါင်းထားဖို့လိုပါတယ်ဒီလိုမြတ်စွာဘုရားသခင်ကရောမြတ်ကြီးကနောက်ဆုံးဖျားဖြစ်မဲ့နေ့မှာဝိပဿနာတရားရှုမှတ်တဲ့အခါမှာဘယ်ကမ္မဋ္ဌာန်းဤနဲ့စတင်ရှုခဲ့တယ်လဲအာနာပါနဝင်လေထွက်လေကိုရှုတဲ့အာနာပါနအဲ့ဒီအာနာပါနကိုရှုတော့အာနာပါနဆိုတာကဝင်လေနဲ့ထွက်လေအဲ့ဒီဝင်လေထွက်လေဒီသမထကိုအဓိကထားတဲ့ကမ္မဋ္ဌာန်းဖြစ်ပါလေ။အဲဒါကြောင့်ဘုရားလောင်းသည်အာနာပါနကမ္မဋ္ဌာန်းနီးနဲ့ရှုရင်းမှန်ရင်းနဲ့သမာဓိတွေအားကောင်းလာတဲ့အချိန်မှာပရမသောပုပ္ပေနိဝါဒနုဒတိဉာဏ်တော်ကြီးကိုရရှိတော်မူလာခဲ့ပါတယ်။ပုပ္ပေနိဝါဒနုဒတိဉာဏ်တော်ကြီးရရှိတဲ့အချိန်မှာပုပ္ပေနိဝါဒနုဒတိဉာဏ်ဆိုတာကရှေ့တုန်းကဖြစ်ခဲ့မှုတဲ့ဘဝတွေပြန်ပြီးတော့အောင်မေတတိယတဲ့ဉာဏ်ဘဝတွေပြန်ပြီးတော့တတိယတဲ့ဆိုကြတဲ့ကဘဝဆိုတာပုဂ္ဂိုလ်တွေတတ္တဝါတွေပရမမဟုတ်ပါဘူးပညာတရားတွေပါအဲ့ဒီပညာတရားတွေကိုပြန်ပြီးတော့စီကာဆင်ကာနဲ့တဘဝပြီးတဲ့ဘဝဖြတ်သန်းလာခဲ့ရတဲ့ဘဝတွေအားလုံးသူပြန်ပြီးတော့သိအဲ့လိုသိတဲ့အချိန်မှာသူရဲ့သဘာဝပင်ကိုအသိနဲ့ဆုံးဖြတ်ချက်ချကြည့်လိုက်တဲ့အခါမှာဒီသိသည်မှန်သောအသိမဟုတ်ဘူးမှားသောအသိဆိုတာသူသိလာတယ်သဘောပေါက်လာဘာဖြစ်လို့တော့ပုပ္ပိနိဝါဒနုဒ္ဓရိညာရဲ့အမြင်မှာပုပ္ပိနိဝါဒနုဒ္ဓရိညာရဲ့အာယုံသည်ပုဂ္ဂိုလ်တတ္တဝါငါတရပါယောက်ျားမိန်းမလူနဲ့ပြန်မှာပညာလားပရမလားပညာအဲ့ဒီပညာတရားတွေဝိပဿနာရဲ့ရှုခံတရားဟုတ်တယ်လားမဟုတ်ဘူးလားအဲ့ဒါကြောင့်ပုပ္ပိနိဝါဒနုဒ္ဓရိညာရပေမဲ့ဝိပဿနာမဖြစ်ဘူးဒါကသူသဘောပေါက်တယ်ပေါ့အဲ့ဒီတော့သဘောပေါက်တဲ့အတွက်ပုပ္ပိနိဝါဒနုဒ္ဓရိညာနဲ့မတိမ့်နိုင်မဲနဲ့ဆက်ပြီးတော့ရှုမှတ်အဲ့ဒီလိုရှုမှတ်တဲ့အခါမှာဒုတိယပညာရလဲဒိဗ္ဗစကုညာဒိဗ္ဗစကုညာနဲ့ရှုမှတ်သုံးသပ်လိုက်တဲ့အခါမှာလည်းပဲပုဂ္ဂိုလ်တ attva ဆိုတဲ့ပညာကိုပဲတွေ့နေရသေးတာပဲ တဘွားပြီးတဘွားကျင်လည်နေကြတဲ့ပုံကိုယ်တွေလူဖြစ်တော့လူသေးတော့နတ်ဖြစ်တယ်နတ်ဖြစ်လို့လူသေးနတ်သေးလို့လူဖြစ်တယ်လူသေးလို့ခွေးချင်းကတိဆန်ဖြစ်တယ်ခွေးချင်းကတိဆန်ဖြစ်လို့သေးလို့လူဖြစ်တယ်စသဖြင့်အဲ့ဒီလိုဘဝတွေတတ္တဝါတွေဟာတဘွားပြီးတဘွားကျင်လည်နေတဲ့ဖြစ်စဉ်ကိုသူသိတယ်မိမိရဲ့ဘဝဖြစ်စဉ်တွေသိတယ်လို့တတ္တဝါအလုံးတို့ရဲ့ဘဝဖြစ်စဉ်တွေကိုလည်းပဲလှမ်းပြီးတော့သိလိုက်တယ်ဒါပေမဲ့အဲ့ဒီအသိဟာလည်းပဲဝိပဿနာမဖြစ်ဘူး။ဘာဖြစ်လို့လဲမေးတော့ဒိဗ္ဗစကုဉဏ်ရဲ့အာယုံသည်ပညာဖြစ်နေလို့။ဘာဖြစ်လို့ပါလဲ။ပညာဖြစ်နေလို့။ဒါတော့ဘလောက်ပဲဉဏ်တွေရရဘလောက်ပဲထူးထူးခြားခြားသိသိဘလောက်ပဲထူးထူးခြားခြားမြင်မြင်အကြာမြင်ရတယ်ပဲပြောပြောရှင်းဖြစ်နောက်ဖြစ်ပြန်ပြီးတော့သိနိုင်တယ်ပဲပြောပြောပညာမြင်နေသမျှကလပ်ပတ်လုံးဝိပဿနာမဖြစ်ဘူးဒါလေးကောက်ချက်တစ်ခုချလိုက်ပေါ့နော်ဒီနေ့ခေတ်ခါကာလမှာအာဘယ်ပုဂ္ဂိုလ်ကတော့အကြမ်းမြင်ရတယ်ဘယ်ပုဂ္ဂိုလ်ကတော့ရှင်းပြနောက်ဖြစ်တည်သိနေတယ်အရင်ဘဝတွေပြန်အာယုံပြုလို့ရနေတယ်နောက်ဘဝတွေပြန်အာယုံပြုလို့ရနေတယ်ဒါဟာသမထရဲ့တတ္တိသမထရဲ့အစွမ်းဝိပဿနာရဲ့အစွမ်းဟုတ်ရလားဝိပဿနာရဲ့အစွမ်းမဟုတ်ဘူးဒါသမထရဲ့အစွမ်းသမထရဲ့အစွမ်းဖြစ်တဲ့အတွက်အဲ့ဒီလိုဉာဏ်တွေရနေပြီမဲ့ဒီပုဂ္ဂိုလ်သည်သောတာပန်သက္ကရာကနာဂလယဟန္တာလားလို့ဒီလိုတော့ပြောလို့မရပါဘူးရပါမလားသောတာပန်သက္ကရာကနာဂယဟန္တာသည်ဖြစ်တယ်ဆိုရသည်သမထရဲ့အစွမ်းလားဝိပဿနာရဲ့အစွမ်းလားအခုနောက်တော့ကလို့ကြားမြင်ရတာကဘာရဲ့အစွမ်းလဲအဲ့ဒီလိုခွဲမြင်ဖို့တော့လိုတာပေါ့နော်ခွဲမြင်ဖို့လိုပါတယ်အဲ့ဒီတော့ဘုရားလောင်းတွေဒီနေရာမှာဒီပုပ်ပင်တွေကအဲဒိဗ္ဗစကုညာရဲ့အစွမ်းကိုလည်းပဲသူသည်လက်မခံဘူးဒါပေမဲ့ဟောဒီပုပ်ပင်တွေဝါသနုဒတိညာနဲ့ဒိဗ္ဗစကုညာနှစ်မျိုးရဲ့အထောက်အပံ့ဟာဘယ်အထိသွားပြီးတော့ကျေစုပြုတ်ပေးလိုက်နိုင်တယ်လဲဆိုရင်ပရိစ္ဆသမုပ္ပါဒ်တရားကိုဆင်ခြင်နှလုံးသွင်းပြီးတော့ဝိပဿနာဉာဏ်တော်ဖြစ်အောင်ကြိုးစားတဲ့နေရာမှာအထောက်ပံ့တော့မဖြစ်ဘူးလားဖြစ်ဒါပြီးတော့မှပြောတာပေါ့နော်အဲဒီလိုနည်းနဲ့ဘုရားလောင်းသည်မိမိရထားတဲ့ဘုဗ္ဗိနိဗ္ဗာန်သံတော်တိဉာဏ်ရဲ့ဒိဗ္ဗစကုဉာဏ်ရဲ့အဲဒီဉာဏ်လေးကိုတင့်တင့်အားရတော့မမှုပဲနဲ့ဆက်ပြီးတော့ပါထောက်တော်မူလာခဲ့ပါတယ်နော်ဒီနေရာမှာဘုရားလောင်းဆိုတော့ဘုရားလောင်းတို့ရဲ့သဘာဝအလိုလိုနေရာမှာအပြင်သိထားတဲ့ဉာဏ်မလို့တာပေါ့နော်။တာမာပုဂ္ဂိုလ်သာဆိုရင်ဒီလိုအနေထားမျိုးများရောက်ခဲ့မယ်ဆိုရင်အဲ့ဒါနဲ့ကိုပဲတင့်တင့်ကျဉ်းနှံ့ပြီးတော့နေကြမှာသိကြပါလေ။ဟုတ်တယ်မဟုတ်လား။ဝိပဿနာလုပ်ငန်းကိုပေါ့ပေါ့ရော့ရော့ပါထုတ်ဖို့တဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်များတောင်မှအဲ့ဒီလိုဉာဏ်မျိုးများရလာခဲ့ရင်အဲ့ဒါကိုတာယာမိသေးတာပဲเนาะအဲ့ဒါတွေတာယာပြီးတော့အဲ့ဒါတွေကိုထင်ကြီးပြီးတော့အဲ့ဒါနဲ့ပဲရှင်းနဲ့နေတဲ့ယောဂီတွေလည်းရှိတတ်ပါတယ်เนาะရှိတတ်ပါတယ်ဒါတော့ဝိပဿနာဉာဏ်ဆိုတာဘယ်လိုဟာပါဘယ်လိုသိနေတဲ့ပုဂ္ဂိုလ်များတောင်မှအဲ့ဒီထူးခြားချက်ကလေးတွေဖြစ်လာတဲ့အခါမျိုးမှာတာယာရှင်းနဲ့နေသိပြီးတော့အဲ့ဒါနဲ့ပဲတင့်တင့်ရောင်ရဲနေကြတဲ့ပုဂ္ဂိုလ်တွေအများကြီးတွေ့ဘူးတယ်ဟုတ်လားအဲ့တော့ခွင်းတော့ယောဂီတွေကယနေ့အဲ့ဒီလိုဉာဏ်မျိုးအဲ့ဒီလိုစွာရည်မျိုးများရလာခဲ့ရင်တင့်တင့်ပြီးတော့မနေကြဘူးခွန်ကြီးမေတ္တာရပါတယ်အဲ့ဒီဉာဏ်သည်လောကီဉာဏ်အဲ့ဒီဉာဏ်ရဲ့အာယုံသည်ပညာနမိတ်ပညာနမိတ်ကိုကြည့်လို့ဝိပဿနာမဖြစ်ပါဘူးเนาะပရမတ်နမိတ်ကြီးမှဝိပဿနာဖြစ်တာပါဒါလေးကိုတော့သဘောပေါက်ထားဖို့လိုပါတယ်ကကမီဒီတော့ဖျားလောင်းတော်ကြီးသည်ဆက်လက်ပြီးတော့ရှင်းမှတ်တဲ့အခါမှာနောက်ဆုံးမိုးတော့ရံရောက်ခံနေပေါ့နော်အချိန်ကလည်းပဲတင်းကျက်တကောင်ကျော်လာခဲ့ပြီညဝက်ကျိုးလာခဲ့ပြီဖျားကလည်းမဖြစ်သေးဘူးဒီတော့သူမြင်လာခဲ့တဲ့အာယုံနမိတ်တွေကလည်းပဲပရမတ်အာယုံမဟုတ်ဘူးဖြစ်နေတယ်ဒီတော့ဘုန်းကြီးတို့ပြိဿတ်တွေကဒီနေရာမှာနမုနာယူဖို့က วิบัติหน้าที่อาชีพเรียกขามาอายุนุไม่ดีมีเลยไหมอะไรอายุนุไม่ดีฮะปัญญาลับปรมาลาสุรากุกุกรันสอบยานในบุโรมลุบุลาลุลาอะไรลมสอบยานในยนอมาต่อมาเบ้เนาะมาต่อมาเบ้อะไรปัญญาลับปรมาลาสุรากุสอบยานในบุโรลุเรถ้าเจ้าปัญญาปรมาข้าวชาบิดอดีในเดียนะวิบัติหน้าชูเรียนยามาเอ็มดายี่จีบาร์เลยถ้าจะวิบัติหน้าชูไม่ยกิบกอดียากูปรมาจงเต็มพิยาปียาเมเดนิสเนธมาปัญญาปรมาข้าวปียาเมสูเรียนเดนิสเนมาบาบุลาบาลาเย่มจิโลเทธาระละเย่จิโลเทธาระเย่จิโลเทธาระตอนนั้นเองเนี่ยท่านยังสายตอนนี้เนี่ยกุกุรันเลยเว้ยปัญญาลับปรมาลาสุรากุต้องแต่จีบบ่ข้อยชาจีบบ่กุกุรันวิบัติหน้าที่อาชีพนี่เรียกขามาจูบองกันชิเล่นาเรจินะก็จะเข้าเรื่องสูเรนี่ท่านมีเรื่องบ่ลาเรื่องขามาธรรมดาเนี่ยเองปัญญากุต้องมีแต่ปาร์เรตรีท่าชีรามาปรมากุมีนะแต่จังตรีเรามันลบบาดีเนี่ยสระดาบยอดบ่เนาะตรีเลลลดามิสุยงกุมิเลยาเรอายองปอมาปรมาเป็นเพียงกิจาปิญญาเนตัวบิดามีตัวดับบาลเลยอะไรลูกปิญญาเนตัวตัวมีอะไรไม่สุยงหาดูกันนาเรปองกัจเนชิดรงกากัยเตดูกันนาเรสุยงนารากาปิญญาลาปรมาลานารากาปรมาดูกันกาปิญญาดิโลลิโลขวัญที่บอกลูกเลยเนาะชิดรงกากัยเตสุยงกัยจากาชีดรงะปิญญาจอบยังกะยาบาเลยส่วนยาเรตบอเลยกะจอบยังกะปิญญาปิญญาไม่จีบานะปรมากุจีบานะปิญญาไม่จีบานะปรมากุจีบานะอริยปิญญาสระกะวิสัมมนาปิญญาชีเดอวิสัมมนาปิญญาชีเดปองมาตระกองเทจีอดงเคจีติตะเกไม่ชีเดอวิสัมมนาตัวก็ตัวเกศีเดลุเทมบิโรนั่นเป็นปิธาระกะปิญญาเนาะปมัตระกาวเทดงเทจิกาอาวิสัมมานะตัวเกศีเดตัวพออะไรก็นั่นเป็นปิธาระกะปิญญาแล้วก็บอกเลยดอกอาวิสัมมานะปิญญาลูรุนัดอุบยมารุสระบาปิญญาเลยอาวิสัมมานะปิญญาทุบปองกาเชลเลสระบาปิญญาเลยอาวิสัมมานะปิญญาเนาะอาวิสัมมานะปิญญาเอทุบปองกาเชลเลสังกันนี่จาวิโรเสียบาดูသမေမွေးခြင်းချစ်သိလက်သိသောအရေးတို့အရေးပါအဲ့ဒီအထိကိုကစိတ်ဖြာပြီးတော့ကြည်နိုင်ပြီဆိုကြပါစို့အဲ့ဒီလိုကြည်နိုင်တော့ကဘာပညာထက်မှရောက်နေလဲအဝိဇ္ဇမာနပညာထက်မှပဲရှိနေသေးတယ်ဟုတ်တယ်မဟုတ်လားပုံမသရာကောင်းထက်မှရတဲ့အဝိဇ္ဇမာနပညာကြီးပဲအသာဆိုတာလဲအဝိဇ္ဇမာနအသွေးဆိုတာလဲအဝိဇ္ဇမာနအရေးဆိုတာလဲအဝိဇ္ဇမာနအားလုံးဒီအဝိဇ္ဇမနာပညာတည်းကြည့်သမထတော့ဖြစ်ကောင်းဖြစ်မယ်ဝိပဿနာမဖြစ်ဘူးကြည်ဒီတမကတစ်စင်တက်ကြည့်လိုက်ပါအသာသွေးရိုးကြောရေအဲ့ဒီအဆင်းကနေကြောပြီးတော့ရုံမှုံရုံမွားလေးတွေမြင်တယ်ဆိုကြပါစို့နော်အဲ့ဒါကိုပဲသာမအဖြစ်ပြောရင်တော့ကလစီပေါ့ကလစီဆိုတာဟာသိပ္ပံကပြောတဲ့ကလစီနဲ့အဘိဓမ္မာကပြောတဲ့ကလစီမတူဘူးအဲ့ဒါကိုပဲတစ်ချက်တစ်ချက်ပုံပေါ်များကြတာအတူတူလို့ထင်နေတတ်ကလစီဆိုရင်အတူတူလို့ထင်နေတတ်အဘိဓမ္မာကပြောတဲ့ကလစီကတဘာဝရုပ်တရားရဲ့ကလစီသိပ္ပံကပြောတဲ့ကလစီကဒီထဲမှာရှိတဲ့ဆဲလေးတွေရဲ့ကလစီရုပ်မုံရုံမွားလို့လည်းပြောခြင်းပြောပေါ့နော်ဆဲလို့လည်းပြောခြင်းပြောပေါ့အဲ့ဒီလေပေါင်းစုနေတဲ့ကလစီကလစီဆိုတာမြန်မာလိုပြန်တော့ပါလေအပေါင်းအစုအပေါင်းအစုကိုကလစီလို့ခေါ်တယ်ကလစီပေါ့အဲ့ဒီတော့သိပ္ပံပညာကပြောတဲ့ကလစီဆိုတာကဆဲတို့ရုံမရုံမွားတို့သူတို့ခေါ်တော့ဆဲပေါ့ဘုန်းကြီးတို့စာပေဘက်ကဘောရဘာသာစာပေဘက်ကခေါ်တော့ရုံမရုံမွားပေါ့နော်အဲ့ဒါလေးတွေပေါင်းစုထားတာအဲ့ဒါလေးတွေပေါင်းစုထားတာကိုကလစီလို့ခေါ်တယ်အဲ့ဒီကလစီလေးတွေကိုသိယုံနဲ့လည်းပဲဝိပဿနာဖြစ်ပြီလားမေးတော့ဖြစ်သေးဘူး။ဘာဖြစ်လို့လဲမေးရင်သိပ္ပံပညာကပြောတဲ့ကလစီဆိုတာကပုံပန်းတတအကောင်ထဲရှိနေသေးတယ်။နော်? မျက်စိနဲ့ကြည့်လို့မရပါဘူးလည်းပဲမှန်ဘူးနဲ့ကြည့်မတွေ့ဘူးလားတွေ့တွေ့တယ်မှန်ဘူးနဲ့ကြည့်လိုက်မယ်ဆိုရင်ဟောဒီခန္ဓာကိုယ်ထဲမှာကလစီလေးတွေဟုတ်လားတလုံးလုံးတရွာရွာနဲ့တွေ့နေရသေးတယ်မျက်စိနဲ့ကြည့်လို့မြင်နေရသေးပါတယ်ဆိုကြဲကတာမဟုတ်တော့နော်ဒါပရမတ်မဟုတ်တော့ပရမတ်ဆိုတာမျက်စိနဲ့ကြည့်လို့ရလားမရဘူးမျက်စိနဲ့ကြည့်လို့ရနေပါသေးတယ်ဆိုကြဲကိုကဘလောက်ပဲသိငယ်တဲ့ဖောင်မှောင်ကလေးပဲဖြစ်စေကမူအဲ့ဒါဒီရုပ်စိတ်ဟောရလားပညာယုံလားပရမတ်ယုံလားအဲ့ဒါပညာယုံပဲရှိနေသေးတယ်နော်အဘိဓမ္မာကပြောတဲ့ကလစီဆိုတာကပညာမပါဘူးပရမတ်ယုံပမသနာကောင်းတဲ့မရှိဘူးသဘာဝတရားမျက်စိနဲ့ကြည့်လို့မရဘူးဘလောက်ချက်အားကောင်းတဲ့မှန်ဘူးလည်းပဲကြည့်ကြည့်ဘလို့မှကြည့်လို့မရဘူး။ဘာနဲ့မှကြည့်လို့ရလဲ။ဉာဏ်နဲ့မှကြည့်လို့ရတာ။နော်။အဲ့ဒီဉာဏ်နဲ့ကြည့်လို့ရတယ်။အဲ့ဒီကလစီလေးတွေကမှဘာတွေပါတယ်လဲ။အ ਨੇ ဆုံးရုပ်ပေါင်း၈ခုပါတယ်။ပဒဝီဓာတ်၊အဘောဓာတ်၊ဣဇောဓာတ်၊ဝါယောဓာတ်၊ဝဏ္ဏ၊ကန္ဓာ၊ရတ္တ၊ဩဇာ။အဲ့ဒီ၈မျိုးအ ਨੇ ဆုံးပါတယ်။ဒီထဲမှာကပူဇင်တာပူရမှာ။ဒီထဲတော့မရော။အဲ့ဒီရုပ်အစုအဝေးလေးတွေပေါင်းစုထားတာကိုအဘိဓမ္မာကပြောတဲ့အဘိဓမ္မာကကလစီလို့ဒီလိုပြောတာဒါကမြတ်စွာဘုရားသခင်ကရမကြီးရဲ့ဗုဒ္ဓအဘိဓမ္မာကပြောတဲ့ကလစီသည်ပုံပန်းတရားရှိရလားအကောင်နဲ့ရှိရလားမျက်စိနဲ့ကြည့်လို့ရရလားအဲ့ဒီကလစီလေးတွေကိုမြင်အောင်ကြည့်ရပါနော်အဲ့လိုမြင်တဲ့အခါကျတော့ဆွေကြပါစို့ပထဝီဓာတ်ပထဝီစရာသိပါလဲဟမ်ပထဝီစရာပါလဲမေးတာကပထဝီရပါလဲလို့မေးတာပထဝီစရာပါလဲမြေကြီးအဲ့ဒါမဟုတ်လားပထဝီစရာမြေကြီးအာဘောစရာပါလဲရေဝါယောစရာလေသေသောစရာမီးမြေကြီးလေမီးတရားရနော်ဟုတ်ပြီဓာတ်ဆိုတာဘာလဲသဘောဓာတ်ကသဘောနော်ဓာတ်ဆိုတာသဘောပထဝီလိုပြောပေမဲ့ပထဝီဓာတ်ကိုယူနော်ဒီတော့ဒေသနာကိုကြည့်တော့မယ်ဆိုလို့ရှိရင်ပထဝီလိုပြောပေမဲ့မြေကြီးကိုမယူရဘူးဘာကိုယူရမလဲဓာတ်သဘောကိုယူနော်ဥပမာစက္ကောသပရိစ္ဆာရူပိစ္ဆာဥပ္ပတိစက္ကောဝိညာဏစက္ခုလို့တော့ပြောတယ်မျက်စိလို့တော့ပြောတယ်တကယ်ယူရမှာကမျက်စိအကြည့်ကိုယူဒီလိုပေါ့နော်တကယ်တကယ်ပုံကိုယ်တွေကနည်းနည်းကက်ကက်ကိုကိုနဲ့ပြောချင်းပြောတတ်သေးတာဟာမျက်စိလို့မပြောနဲ့မပြောရဘူးမျက်စိလို့ပြောရင်မှားတယ်မျက်စိကြည့်လို့ပြောမှမှန်တယ်ဒီလိုလဲပြောချင်းပြောတတ်သေးတာစာရသဘောဆိုတာကမௌချတော့ဥပ္ပစာတော့နေရတာတော့နေတတ်တာတော့နေရတာတော့ဒီလိုမျိုးမျိုးရှိကြတာသူမသိလို့မြတ်စွာဘုရားကိုယ်တိုင်ကမျက်စိလို့စက္ခုလို့ဟောခဲ့တာပဲတိုးတော့ယူတဲ့အခါကျတော့မျက်စိယူရမလားမျက်စိကြည့်ယူရမလားဒါဥစ္စာနည်းလို့ခေါ်တာပေါ့နော်အခုလည်းဒီနေရာမှာမြတ်စွာဘုရားကပထဝီလို့ဟောပေမဲ့လို့လည်းပဲမြေကြီးယူရမလားမြေကြီးရဲ့သဘောယူရဟောပြီသူရဲ့ပင်ကိုယ်နဲ့ကမြေကြီးယူရမှာကမြေကြီးရဲ့သဘောဒီတော့ပထဝီလို့ပြောပေမဲ့မြေကြီးရဲ့သဘောကိုယူပထဝီနဲ့ပထဝီဓာတ်ပထဝီကမြေကြီးပထဝီဓာတ်ကမြေကြီးရဲ့သဘောမြေကြီးမယူနဲ့မြေကြီးရဲ့သဘောကိုယူမြေကြီးကပညာမြေကြီးရဲ့သဘောကပရမတ်မြေကြီးမှာဘာသဘောရှိမာသဘောပျော်သဘောရှိနော်မာသဘောပျော်သဘောရှိခန္ဓာကိုယ်ထဲမှာမြေကြီးရဲ့သဘောတွေရှိနေတယ်ခန္ဓာကိုယ်ထဲမှာမြေကြီးရှိတာလားမြေကြီးရဲ့သဘောရှိတာလားအဲ့ဒီလိုမှတ်ပေါ့နော်မြေကြီးမရှိဘူးမြေကြီးရဲ့သဘောရှိအဲ့တော့မြေကြီးရဲ့သဘောကဘာတွေတော့မာသဘောပျော်သဘောအဲ့ဒီမာသဘောပျော်သဘောကိုခြေခံပြီးတော့ဖြစ်ပေါ်လာတဲ့ဒါတွေကျန်တဲ့ကိုက်တွေခက်တယ်တောင်းတယ်တင်းတယ်ဒါအားလုံးမြေကြီးရဲ့သဘောကြီးပဲပထဝီဓာတ်ကြီးပဲနော်တရားထိုင်တဲ့အခါကျတော့ဒါတွေကျန်တဲ့ကိုက်တွေခက်တယ်တောင်းတယ်တင်းတယ်ဖြစ်လာတယ်အဲ့ဒါဘာဓာတ်တွေတော့အဲ့ဒါပထဝီဓာတ်မြေကြီးရဲ့သဘောအဲ့ဒီသဘောသည်အဘိဓမ္မာကပြောတဲ့ကလစီနော်နောက်တစ်ခါအဘောဓရာကရေရ ီနေရာမှာယူရမှာကရေကိုယူရမှာလားရေရဲ့သဘောယူရမှာရေဒီပါသဘောရှိတော့ယုတ်စည်းတဲ့သဘောဖွဲ့စည်းတဲ့သဘောရှိနော်ရေကိုမယူနဲ့ယုတ်စည်းတဲ့သဘောဖွဲ့စည်းတဲ့သဘောကိုယူလက်နဲ့ကြိုက်ကြည့်ရင်ရေကိုကြိုက်ကြည့်ရင်ဘာတွေ့ဘာဓာတ်တွေတွေ့ရေကိုကြိုက်ကြည့်ရင်ဘာဓာတ်တွေတွေ့မလဲရေကိုကန်ကြည့်လို့ရှိရင်ရေကိုကန်လို့ရတယ်ဆိုရင်တော့အမာကန်ရုပ်ရှိလို့ပေါ့အမာကန်ရုပ်ဒီပါတယ်လေပဒဝီဓာတ်ဟုတ်တယ်မလားပဒဝီဓာတ်ရေမျက်နှာပြင်ကိုလက်ကလေးနဲ့သွားဖြည့်ကြည့်အောက်ကတွန်းကန်တဲ့အနေအထားမျိုးလေးတွေ့လိမ့်မယ်နော်အမာကန်လေးကပဒဝီဓာတ်တွန်းကန်တဲ့သဘောလေးကဝါယောဓာတ်ဘယ်လိုမှလားဟောဒီရွှေရှားသွားနိုင်တာသည်ဘာဓာတ်ရှိလို့တော့ဝါယောဓာတ်ရှိလို့ဘုသဘောဤသဘောလေးလည်းမရှိဘူးလားရှိအဲ့ဒါကဘာတက်လဲဒီဇောတက်ပထဝီအာဘောတက်ကဘယ်လိုပါတော့ကန်ကြည့်လို့ရကန်ကြည့်ရင်ဘာတက်တွေ့မလဲပထဝီဓာတ်တွေ့မလဲအမာကန်သဘောလေးကမာသဘောပြောသဘောလေးကပထဝီဓာတ်ဟုတ်ပြီပြီးတော့ကောဘုသဘောဤသဘောလေးကဒီဇောဓာတ်ပြီးတော့အောက်ကရေမြင်းနဲ့ပြုံကိုလောဝနဲ့သွားပြီးတော့ပေါက်ကြည့်လိုက်တွန်းကန်တဲ့သဘောလေးခံစားရလိမ့်မယ်အဲ့ဒါကဘာလဲဝါယောဓာတ်ဟုတ်ပြီဘယ်နေရာမှာအာဘောဓာတ်တွေ့လဲအာဘောဓာတ်ကဘယ်လိုဒီနဲ့သတိထားမိလဲအာဘောဓာတ်ဆိုတာကဖွဲ့စည်းတဲ့သဘောယုတ်စည်းတဲ့သဘောဒီလိုမဟုတ်လားအဲ့ဒီဖွဲ့စည်းတဲ့သဘောယုတ်စည်းတဲ့သဘောကိုလက်နဲ့ကန်ကြည့်လို့မရဘူးဒါလေးမှတ်ထားပါနော်လက်နဲ့ကန်ကြည့်လို့မရဘူးရေကိုလက်နဲ့ကန်ကြည့်ရင်ယုတ်စည်းတဲ့သဘောမတွေ့ဘူးဖွဲ့စည်းတဲ့သဘောမတွေ့ဘူးနော်အထက်ကနေအောက်ဆစ်ဆင်းသွားတာဒီယုတ်စည်းတဲ့သဘောမှန်တယ်ဒါပေမဲ့လက်နဲ့ကန်ကြည့်လို့မရဘူးလက်နဲ့ကန်ကြည့်လို့ရတာကပထဝီဓာတ်ရမယ်ဒီဇောဓာတ်ရမယ်ဝါယောဓာတ်ရမယ်။ဘာဖြစ်လို့လဲလို့ဆိုရင်လက်နဲ့ကန်ကြည့်လိုက်တဲ့အခါမှာလက်ဆိုတဲ့ကာယအကြည့်ဓာတ်ဟိုဘက်ကဘုဒ္ဓဘာဓာတ်ဒွိတိဇေယအာယုံဒီလိုမလားဒွိတိဇေယအာယုံကိုလက်အကြည့်ဓာတ်နဲ့ကာယအကြည့်ဓာတ်နဲ့ဒွိတိလိုက်တဲ့အခါကျတော့ထိမကံမသိတဲ့ဗာစိတ်ပေါ်လေဒွိတိစိတ်ပေါ်လေနော်ဒွိတိစိတ်ဘာကြောင့်ပေါ်ကာယကြည်တန်းနဲ့ဒွိဋ္ဌိဇာအယုံနဲ့တိုက်လို့ဒွိဋ္ဌိစိတ်ပေါ်တာဒီလိုမဟုတ်လားဒွိဋ္ဌိဇာအာယုံဆိုတာဘယ်လိုတွေလဲလို့မေးရင်အာဘောဓာတ်ရဲ့ဝိသိတံတေဇောဓာတ်အာဘောဓာတ်ရဲ့ဝိသိတံဘုဒ္ဓတရားသက္ကတံဖုဒ္ဓပံဒီလိုဆိုတာကိုဟုတ်တယ်မဟုတ်လားအာဘောဓာတ်မပါဘူးဘုဒ္ဓရော၃ပါးပဲပါတယ်နော်ပထဝီဓာတ်ရဲ့တေဇောဓာတ်ရဲ့ဝါယောဓာတ်သတ္တမပဲပါတယ်အဘောဓာတ်ပါလားဒါပါပြောတာလည်းလို့မေးတော့အဘောဓာတ်သည်ဘောဓဘာယောမဟုတ်ဘူးတွေ့ရစရာအာယုံထဲမှာအဘောဓာတ်မပါဘူးဒါကြောင့်မလို့အဘောဓာတ်ကိုလက်နဲ့ကန်ကြည့်လို့မရဘူးနော်သူ့ရဲ့အနေထားလေးကိုကြည့်ပြီးတော့ပဲသဘောပေါက်ရမှာအဲ့ဒီတော့လက်နဲ့ကန်ကြည့်လို့ရတာသည်ဘာဓာတ်တွေတော့ပဒဝီဓာတ်ရမယ်ဒီဇောဓာတ်ရမယ်ဝါယောဓာတ်ရမယ်အဘောဓာတ်လက်နဲ့ကန်ကြည့်လို့ရလားကောင်းပြီတကယ်ရှိနေတာကဓာတ်ကြီးဘယ်နှပါလဲ၄ပါးအဲ့ဒီဓာတ်ကြီး၄ပါးအပြင်ဝဏ္ဏဆိုတဲ့အဆင်ကောင်မရှိဘူးလားရှိတာကန္ဓာဆိုတဲ့အနံကောင်မရှိဘူးလားရှိတာရတ္တဆိုတဲ့ချိုးချင်းဖန်ခအရတာမရှိဘူးလားရှိတာဩဇာဆိုတဲ့အာဟာရဓာတ်ကလေးတွေကောင်မရှိဘူးလားရှိလားဘလောက်သိငယ်ပါတဲ့ဆိုတဲ့အမှောင်မှားလေးပဲဖြစ်နေကစားရေမြေတော့တော့ဘယ်နေရာမှာပဲကြည့်ကြည့်ဟောဒီဓာတ်၈ပါးကတော့အများတန်းရှိနေတယ်ကျန်တဲ့ဓာတ်တွေတာမရှိခြင်းနေရမယ်ဒီရုပ်ရှင်မျိုးအများအားရှိနေတယ်เนาะအဲ့ဒီရုပ်ရှင်မျိုးတွေဗုဒ္ဓအဘိဓမ္မာကပြောတဲ့ကလစီဟုတ်တယ်မလားဗုဒ္ဓအဘိဓမ္မာကပြောတဲ့ကလစီဗုဒ္ဓကဗုဒ္ဓအဘိဓမ္မာကပြောတဲ့ရုပ်အစ်စ်အဲ့ဒီရုပ်ကိုမမြင်ဘဲနဲ့ပရမတ်တွေ့တယ်လို့မပြောနိုင်ဘူးပရမတ်မတွေ့ရင်လည်းဝိပဿနာမဖြစ်ဘူးဒါကြောင့်မလို့သိပ္ပံကပြောတဲ့ကလစီကိုမြင်တိုင်းဒီဘုက္ခဝိပဿနာပဲဖြစ်မလဲနော် ကြောတကြောပုဂ္ဂိုလ်တွေကပြောသေးတယ်ဟာသိပ္ပံဆရာတွေပြောနေတာသူတို့အရင်ကတည်းကဘောဓကကလန်စီလို့ပြောနေတာသူတို့ကခုမှတွေ့တာလို့ဒီလိုပြောကြတယ်သူတို့အပြောအယဆိုရင်ဗုဒ္ဓပြောခဲ့တဲ့ကလန်စီနဲ့သူတို့ပြောခဲ့တဲ့ကလန်စီတူတယ်ဆိုတဲ့အဓိပ္ပာယ်ရောက်နေတယ်သူတို့ကဒီကလန်စီခုမှတွေ့တာဗုဒ္ဓကလွန်ခဲ့သောနှစ်ပေါင်း 2500 ကတည်းကဒီကလန်စီတွေတွေ့ခဲ့တာဒီလိုပြောတာကိုနော်သို့တော့ဗုဒ္ဓပြောခဲ့တဲ့ကလန်စီနဲ့သူတို့ပြောနေတဲ့ကလန်စီတွေ့ရလားဘုရားပြောတဲ့ကလစီမျိုးတို့လုံးဝမတွေ့ဘူးသေးဘူးခဏအထိမတွေ့ဘူးသေးဘူးဟုတ်ပါမလားပါတယ်နော်သိပ္ပံပညာဆရာတွေဘလို့စွန့်နေပဲပြောပြောဘုရားဟောတဲ့ကလစီမျိုးခဏအထိတို့တွေ့ဘူးရလားမတွေ့ဘူးသေးဘူးဘုရားဟောတဲ့ကလစီတွေ့ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်တွေတရားရှုလို့ရသွားပြီခေါင်းတို့ယောဂီတွေယနေ့တရားရှုနေတာအဲ့ဒီယုံတရားတွေကိုရှုနေတာနော်ခေါင်းတို့ယောဂီတွေကဘုရားအဘိဓမ္မာနဲ့ပြောထားတဲ့ကလစီကိုမြင်နေပြီအဲဒီလိုမြင်နေတဲ့အတွက်ဝိပဿနာဉာဏ်မပြေဘူးလားဖြစ်သိပ္ပံဆရာတွေအဲဒီကလစီမျိုးမြင်နေဆိုသူတို့လည်းဝိပဿနာဖြစ်မှာပေါ့နော်ဝိပဿနာမဖြစ်ဘူးဆိုကြတဲ့ကအဲဒီကလစီမျိုးမတွေ့လို့ပေါ့ဒီလိုမှပေါ့ကောင်းပြီဒါဖြင့်မိမိတို့ရဲ့တဏ္ဍာမကလစီလေးတွေရှိတယ်နော်ကလစီလေးတွေရှိတယ်ပဒဝိဒ္ဓအဘောဒ္ဓဒေဇောဒ္ဓဝါယောဒ္ဓအဲဒီဓာတ်သဘောလေးတွေရှိတယ်ဝဏ္ဏကဏ္ဍရတ္တဩဇာအဲ့ဒါကမထင်ရှားဘူးထင်ရှားတာကပရိယာဘောဒီသောဝါယောအဲ့ဒီသဘောလေးတွေဒီနေရာမှာပြောကျင်တဲ့ရုပ်အစစ်ကျေးဇူးတော်ရှင်အကမပဏိတမဂုတ်ဆရာတော်ဘုရားကြီးကခုနပုံမှန်တရားရှိတဲ့ရုပ်မျိုးကိုဘယ်လိုနာမည်ပေးလဲရုပ်ကြံပရမယုတ်ကြတော့ရုပ်နုဘယ်လိုနာမည်ပေးလဲဟုတ်တယ်မလားပုံမှန်တရားရှိတဲ့ရုပ်ကိုဘယ်လိုနာမည်ပေးလဲအဲ့ဒါရုပ်ကြံသဘာဝတရားကလေးကယုံနုယုံကြံယုံနုဆိုတာကတော့ဒါစာထဲမှာတော့တည့်ရပါတယ်မပါတယ်တော့သတိမထားမိပါဘူးဒါပေမဲ့သင်္ကတအနေနဲ့တော့မှတ်လို့မလွယ်ဘူးလားလွယ်လားတကယ်ကြည့်ရမှာကယုံကြံလားယုံနုလားယုံနုမျက်စိနဲ့ကြည့်လို့ရတဲ့ယုံလားဉာဏ်နဲ့ကြည့်လို့မှမြင်ရတဲ့ယုံလားအဲ့ဒါကြောင့်ဒုဗ္ဗောကခြေလက်ပြီးပါယုံတော့ယုံကြံပညာလားပရမလားအဲ့ဒီဒုဗ္ဗောကခြေလက်ကိုခွဲခြားစစ်ပြကြည့်လိုက်မယ်ဆိုရင်အသာသွေးရိုးကြော33ပါးသောကုဋ္ဌာသမတွေ့ရဘူးလားတွေ့ရမလားအဲ့ဒါကယုတ်ကြမ်းလားယုံနုလားယုတ်ကြမ်းမရှိသေးတယ်သူကကြည့်လို့ဝိပဿနာဖြစ်ပါမလားဖြစ်ပါဒါကြောင့်32ကုဋ္ဌာသမြင်ယုံလောင်းတဲ့ဝိပဿနာဖြစ်ပြီလို့သဘောမထားပါနဲ့ဟုတ်လားဆက်ကြိုးစားရအောင်ပါပဲနော်ပုံမှန်တရားကြီးတော့ပျော်ကွဲသွားတာတော့မှန်တယ်ပုံမှန်တရားကြီးပျော်ကွဲသွားသည့်အတွက်ပုံမှန်တရားကြီးအပေါ်မှာပုဂ္ဂိုလ်တ attva လို့ယူထားတဲ့ဒိဋ္ဌိအမြင်တော့ပစိမလာဆင်းသွားလားပရမပုံမှန်တရားကြီးကြီးပြီးတော့ဒါပုဂ္ဂိုလ်ပဲတတ္တဝပဲယောက်ျားပဲမိန်းမပဲဒီလိုယူထားတာကိုအဲ့ဒါဒီတခြားလားဒိဋ္ဌိမြင်လားယသာသွေရောကြောတွေကိုရှုမှတ်သုံးသပ်လိုက်တဲ့အခါကျတော့အဲ့ဒါကိုမြင်သွားပြီဆိုရင်ပုံမှန်တရားကြီးပြောက်သွားပြီပြောက်သွားတော့ပုံမှန်တရားပုဂ္ဂိုလ်တတ္တဝဆိုတဲ့အမြင်လေးတော့မပြောက်ဘူးလားပြောက်ဒိဋ္ဌိတစ်ဆင့်ယော့သွားတာပေါ့တော်တော်လုံးဝဒိဋ္ဌိဆင်းသွားပြီလားအဆင်သေးဘူးအသာသွေးရိုးကြောပေါ်မှာသွားပြီးတော့တင်နေသေးတယ်ဟုတ်တယ်မဟုတ်လားအသာအသွေးရိုးကြောတကယ်တော့ကျတော့အသာသွေးရိုးကြောလို့ရှိတာလားဓာတ်ကြီးလေးပါရှိတာလားအဲ့ဒါကိုအသာသွေးရိုးကြောလို့သွားထင်မြင်နေသေးတဲ့အတွက်ဒါလည်းအမှားမြင်တက္ကရာဒိဋ္ဌိပဲရှိနေသေးတယ်နော်ကဲအဲ့ဒီကနေဒီစင့်တဲ့ကြော်လိုက်ခုနပြောတဲ့အမှောင်အမှားကလစီလေးတွေမြင်ပြီးဆိုကြပါဆိုသိပ္ပံဆရာတွေပြောတဲ့ကလစီလေးတွေဆဲလေးတွေအထိတခုချင်းတခုချင်းစိတ်စိတ်မှောင်မှောင်ရုပ်တော့ရုပ်ကလေးတွေအစိမ့်စိတ်မှောင်မှောင်အတုံးခဲလေးတွေတခုစီတခုစီသဲလုံးသဲမှောင်ကဲတို့မြင်မိဆိုကြပါစို့အဲ့ဒီလိုမြင်နိုင်အောင်ဘာအာကိုကြည့်ရမလဲသမထအာကိုပဲကြည့်ရင်အဲ့ဒီလိုမြင်နိုင်တာပဲနော်ဝိပဿနာပါမရမို့ဘူးသမထအာကောင်းရင်အဲ့ဒီထိမမြင်နိုင်ဘူးလားမြင်နိုင်မြင်နိုင်တာပဲနော်စာရီထဲမှာသမထကန္တမှာဘယ်လိုပြောထားတယ်လဲဆိုရင်တဲ့စီပေါ်မှာတဲ့အကြီးတင်းတဲ့စီမောင်းသွားအဲ့ဒီတဲ့ကြီးမနောက်ကပေါ်တော့ပေါက်ထားရှေ့ကလှဲကတည်းကသွားနေတယ်တော့နောက်ကတဲ့အကြီးကလည်းပဲတဲလုံးလေးတွေတန်းပြီးတော့မကြဘူးလားကြတဲလုံးကလေးတွေတန်းပြီးတော့ကြတော့တဲလုံးကလေးတွေစရာကတလုံးချင်းတလုံးချင်းတလုံးချင်းတလုံးချင်းဒါပေမဲ့စစ်စမ်းမပြကြသွားတဲ့အခါကျတော့တဲလုံးအတန်းကြီးသဖွယ်မတွေ့ရဘူးလားတွေ့ရအဲ့ဒီလိုပဲတဲ့ခန္ဓာကိုယ်မှာလည်းပဲမိမိတို့ရဲ့ဒီဘောင်ကခြေလဲအဲ့ဒီထက်မှရုပ်မှောက်ရုံမှားလေးတွေရှိနေပါတယ်အ အဲ့ဒီယောမယောမလေးတွေကိုတဲ့သမထသမာဓိအကောင်းကောင်းနဲ့ကြည့်လိုက်မယ်ဆိုရင်ယောမယောမလေးတွေတန်းစီပြီးတော့ဖေယောဖေယပွားတာကျဲနေတာကိုတွေ့နိုင်ပါတယ်တဲ့ခြေတော်ကလေးမြောက်တင်လိုက်မယ်ဆိုရင်ပုံမှန်သဏ္ဍာန်ကြီးကတော့ခြေတော်ပေါ့သမာဓိအကောင်းကောင်းနဲ့စိုက်ပြီးတော့ကြည့်လိုက်နိုင်မယ်ဆိုရင်ခြေတော်ကြီးမြောက်နေတာမတွေ့တော့ဘူးတဲ့နော်အဲ့ဒီတည်းမှာခုနတဲ့အိတ်ထက်ကသဲမှောင်သဲမွားလေးတွေသဲလုံးကလေးတွေတန်းစီပြီးကြတော့တာတတိထမိတကယ်တော့မိမိတို့ရဲ့ခြေတော့ပုံမှန်သဏ္ဍာန်ကြီးတဲ့ကနေပြီးတော့ရုံမှောင်ရုံမွားလေးတွေတစ်ခုပြီးတစ်ခုတန်းစီပြီးတော့တရွာရွာတမွားမှာဘွားစားကျဲပြီးတော့ဖြာထွက်တော့တာကိုမြင်နိုင်ပါတယ်လို့ဇာကတိတကောဆိုတယ်ဟုတ်တယ်မဟုတ်လားဘောကြီးတို့ယောဂီတွေလည်းတကယ်လောက်ကြည့်ရင်တကယ်မြင်ပါလိမ့်မယ်နော်ခြေတော့ကလေးမြောင်းတက်လာတယ်ခြေတော့လည်းမမြင်တော့ဘူးရောက်မောင်ရောင်မလေးတန်းစီပြီးတော့အဲ့ဒီလိုကြသွားတယ်အဲ့ဒီလိုပြောင်းသွားတယ်ဒါကိုမြင်တယ်လို့ဆိုလို့တယ်ဟုတ်တယ်မဟုတ်လားအဲ့ဒီလိုမြင်ပေမဲ့လို့လည်းပဲအဲ့ဒီအမြင်ဒီဝိပဿနာရဲ့အမြင်ဟုတ်ရလားဒါလည်းမဟုတ်သေးဘူးဒါသမထပဲရှိသေးတယ်အဲ့ဒီသံလုံးသဲမွားပမာဏကဲ့သို့အဲ့ဒီရောက်မောင်ရောင်မလေးတွေမြင်နေပြီဆိုရင်ရောက်မောင်ရောင်မသဲလုံးပမာဏဆိုတဲ့ပုံမှန်သဏ္ဍာန်လေးတွေမရှိဘူးလားရှိအဲ့ဒီပုံမှန်သဏ္ဍာန်လေးတွေကိုကြည့်ပြီးတော့နံပါတ်1မျိုးမျိုးပေးလိုက်ပြီဆိုကြတဲ့ကအဲ့ဒါတခြားလားပညာလားဒါလည်းပညာပဲเนาะဝိဇာမနာပညာလားအဝိဇာမနာပညာလားအဝိဇာမနာပညာပဲရှိသေးတယ်သဘောထိမရောက်သေးဘူးဒါဝိသမထအစစ်စစ်တမာတိလုပ်ငန်းနဲ့ကြည့်သွားမယ်ဆိုရင်အခုနပြောခဲ့တဲ့ပရမပုံမှန်သဏ္ဍာန်ဒုတိယပသာတိယောကျော်တတိယသဲလုံးသဲမွားကဲ့သို့အစစ်စစ်မောမပြန်ကျင်းနေတဲ့ယုံမယုံမွားဒါလေးတွေမြင်ပါလိမ့်မယ်တဲ့နော်အဲ့ဒီလိုမြင်ပေမဲ့လို့လည်းပဲအဲ့ဒီစွန်းဒီဘာရဲ့စွန်းတော့သမထရဲ့စွန်းသူလည်းယောက်ျားမရှိသေးတယ်ယောနုဆိုတာကအဲ့ဒီတည်းမှာရှိနေတဲ့ဘာကိုမြင်အောင်ကြည့်ရမှာလဲတဘာဝပရဝိယသဘောအာဘောသဘောဒီဇောသဘောဝါယောသဘောအဲ့ဒီသဘောလေးတွေမြင်အောင်ကြည့်ပါနော်အဲ့ဒီသဘောလေးတွေမြင်အောင်ကြည့်ပါအဲ့ဒီသဘောလေးတွေကိုမြင်အောင်ကြည့်တဲ့အခါကျတော့အဲ့ဒီသဘောလေးတွေဒီအကောင့်ထဲလည်းမရှိဘူးပုံမှန်သဏ္ဍာန်လည်းမရှိဘူးမျက်စိနဲ့ကြည့်လို့မရဘူးဘလောက်အားကောင်းတဲ့မှန်မလို့လည်းပဲကြည့်ကြည့်အဲ့ဒီသဘောလေးတွေမြင်ရပါမလားမမြင်ရနိုင်ဘူးမမြင်ရဘူးနော်ဘာနဲ့မှကြည့်လို့ရမှာလဲဉာဏ်နဲ့မှကြည့်ဒီတော့တတိအားကောင်းကောင်းနဲ့ကြည့်သမာဓိအားကောင်းကောင်းနဲ့ကြည့်ဉာဏ်အားကောင်းကောင်းနဲ့ကြည့်အဲ့ဒီလိုကြည့်တဲ့အခါကျတော့မှဒီသဘောလေးတွေမြင်ရအဲ့ဒီလိုမြင်ဖို့ရန်အတွက်ကကိုယ်အနကိုကြည့်လို့တော့မမြင်နိုင်ဘူးအခုလိုတစုံတရာသောဆရာသမားတို့ဤအထံမှဒီသဘောလေးမြင်မှအမှန်မြင်ဆိုတဲ့တရားကိုကြားနာခဲ့ရဖို့ပဲအဲဒီလိုကြားနာခဲ့ခြင်းသည်ညာတပရိညာအဲဒီညာတပရိညာအကူညီနဲ့ကြည့်မှကိုယ်တိုင်သိနိုင်တာနော်ဘလို့ကူညီမှမပါမနဲ့ကိုယ်အနကိုကြည့်ကိုယ်အနကိုသိလိမ့်မယ်လို့ဒီလိုမထင်နဲ့သိပ္ပံဆရာကြီးတွေသင်ပေါင်းများစွာရုပ်ရည်သဘောကိုလေ့လာနေကြတာအဲ့ဒီအမြင်တို့မြင်ရလားဘာဖြစ်လို့မမြင်သလဲဆရာမရှိလို့တို့ကသင်ပြပေးမဲ့ဘက်ကမရှိလို့ဒါကြောင့်ဝိပဿနာလုပ်ငန်းမှာဆရာလိုတယ်တမာတိလုပ်ငန်းမှာဆရာမရှိလည်းပဲဖြစ်တယ်ရှင်းတော့ကဒီတိုင်းပဲသာသနာ့ဘကာလမှာတော်ရဲမှာသွားပြီးတော့ကိုတရားတွေအားထုတ်နေကြတာနော်တမာတိလုပ်ငန်းတွေထုံထုံပေါင်းပေါင်းနဲ့သမထတွေရပြီးတော့ဇန်တွေရသွားတဲ့ပုံကိုယ်တွေမရှိဘူးလားရှိဆရာမရှိဘဲနဲ့လည်းတို့ဖြစ်သွားတာပဲဝိပဿနာလုပ်ငန်းသည်ဆရာမရှိဘဲဖြစ်ပါမလားဘယ်တော့မှမဖြစ်ဘူးဒါကြောင့်ဝိပဿနာလုပ်ငန်းလုပ်တော့မယ်ဆိုဆရာလိုတယ်ပေါ့ဟုတ်လားကောင်းပြီဒါဖြစ်လို့ရှိရင်အခုကြည့်တဲ့အခါကျတော့တဘာဝတရားကလေးတွေကိုမြင်အောင်ကြည့်နော်ရုပ်တဘာဝကိုမြင်အောင်ကြည့်နာမ်တဘာဝကိုအသာထားအောင်အဲဒီလိုရုပ်တဘာဝလေးတွေကိုမြင်အောင်ကြည့်လိုက်တဲ့အခါကျတော့အခုပြောပြီးပြီလေရုပ်တဘာဝတွေဘလောက်ပဲများနေများနေဘုန်းကြီးတို့ယောဂီတွေကတကယ်ကြည့်ရမှာကတဘာဝဘယ်နှမျိုးလဲ၄မျိုးအဲ့ဒီ၄မျိုးတော့မှထင်ရှားတာက၃မျိုးပထဝီရဲ့သဘောတေဇောရဲ့သဘောဝါယောရဲ့သဘောတော်တော်၃မျိုးကထင်ရှားတယ်နော်အဲ့ဒါကိုကြည့်အဲ့ဒါကိုကြည့်တဲ့အခါကျတော့ထိုင်နေလည်းကြည့်ဇင်ညာရှောင်းနေလည်းပဲကြည့်မတ္တရနေလည်းပဲကြည့်အဲ့ရပေါ်မှာလျှောက်နေတယ်လည်းပဲကြည်နော်ကာယနုပ္ပန္နသတိပ္ပန္နနိမမြတ်စွာဘုရားသခင်ကတော်မြတ်ကြီးကအမျိုးမျိုးဟောပြထားတယ် ယုတ်ရဲ့တဘာဝကိုမြင်ဖို့ရန်အတွက်ကိုမျိုးဟောပြတာအဲဒီတည်းမှာထင်ရှားဆုံးကတော့တမသိညာပပနဲ့ဣရိယပဒပပလျောင်းထိုင်ရသောဣရိယပုတ်၄မျိုးမှမြင်အောင်ကြည့်တမသိညာလို့ခေါ်တဲ့လက်ကလေးကိုယ်တဲ့ဆန်တဲ့ဟောပတိပတ်လေးလှဲ့တဲ့ကြည့်တဲ့ရှုတဲ့အမူအရာလေးတွေအဲ့ဒီအမူအရာထဲမှာမြင်အောင်ကြည့်နော်အဲ့ဒီလိုကက်ခတ်ကြည့်မှရောရသဘာဝတွေ့ပါလိမ့်မယ်တဲ့အမှုမှတ်မှတ်မဲ့နေရင်ရောရသဘာဝမတွေ့ပါဘူးတဲ့ဒီလိုမဟုတ်လားအဲ့ဒီတော့အခုလိုထိုင်နေတော့မှမိမိရဲ့တင်မအောက်ကိုလှက်ကက်ခတ်ကြည့်လိုက်တဲ့အခါကျတော့အောက်ကဖြာသမီးကျမ်းပြင်းတဲ့တင်မနဲ့သွားထိနေသွားထိနေတဲ့အခါတော့ထိမမသိဘူးလားသိတိမသီတာကသီတိစိတ်เนาะတိမသီတာကသီတိစိတ်အဲ့ဒီသီတိစိတ်နဲ့အတူတူမာသဘောပျော်သဘောလေးတတိမထားမိဘူးလားထားမိထိုင်နေလိုက်တယ်အောက်ကအမာခံလေးရှိရင်ပါတဲ့သဘောလေးအောက်ကနေပြီးတော့အဲပျော်ပျော်မွေရလေးတွေဖော်လေးတွေခံထားမယ်ဆိုရင်ပျော်တဲ့သဘောလေးဒါလေးတွေတတိထားမိလိုက်လွန်းလွန်းညံ့ညံ့သဘောလေးမမခက်ခက်သဘောလေးဒါလေးတွေတတိထားမိလိုက်အဲ့ဒီသဘောလေးတွေဒီနော်မိမိရဲ့တဏ္ဍာမရှိတဲ့ကာယအကြည်ယုံနဲ့တွဲနေတဲ့ဓာတ်အပြင်မှာမရှိတဲ့ဗိဓာယုံနဲ့တွဲနေတဲ့ဓာတ်နှမျိုးမရှိဘူးလားရှိဟုတ်ပြီကောင်းပြီအောက်ကသိမ်မျိုးကလေးအခင်ကလေးနော်ချုပ်ထားတဲ့ခြေရုပ်ကလေးကမာနေတယ်ခုနေတယ်ခုနေတဲ့အခါကျတော့ခုလို့ခုလို့နဲ့မာတဲ့သဘောလေးတည်းမထားမိဘူးလားထားမိဟုတ်ပြီအဲ့ဒီတည်းထားမိတဲ့အခါကျတော့ဘုံတို့ပရိသတ်တွေကမာတဲ့သဘောလေးတည်းထားမိတယ်နော်မာတဲ့သဘောလေးသတိထားမိလိုက်တော့အဲ့ဒီမာတဲ့သဘောလေးသည်မိမိတင်မမှာဖြစ်နေတာလားကာယအခြင်းမှာဖြစ်နေတာလားကာယအခြင်းမှာဖြစ်နေနောက်တစ်မျိုးမိမယ်မိမိတင်မမှာဖြစ်နေတာလားအောက်ကဖြာသင်မျိုးမှာဖြစ်နေတာအခုနောက်တော့ကာယအခြင်းမှာဖြစ်တယ်လို့ပြောခဲ့တယ်လေကာယအခြင်းသလားတခြားမှာရှိတာလားတင်မမှာရှိတာဖြာသမီးကြမြင်မှာခ ਾਇ ရကြည့်ရှိလားရှိပါဒီလိုမလားအဲ့တော့မာတဲ့သဘောလေးသည်တကယ်တမ်းမာတာကအောက်ကဖြာကမာတာဟုတ်တယ်မလားတကယ်တမ်းမာတာဘယ်ကမာတော့ဖြာကမာတာနော်ဖြာကမာတာဒါပြင်မဲ့တကယ်တမ်းသိလိုက်တဲ့အခါကျတော့ဘာနဲ့ထိတွေ့လို့သိလိုက်တာလဲကာယအခြေနဲ့ထိတွေ့လို့သိလိုက်ကာယအခြေနဲ့ထိတွေ့လို့သိလိုက်ဒီတော့ကာယအခြေရောနဲ့ဆက်ဆက်ပြီးတော့မာသဘောလေးထင်ရှားလာတယ်ဟုတ်တယ်မလားကာယကြည်ရောင်နဲ့ဆက်စားပြီးတော့ပျော်သဘောလေးချင်ရှားလာတယ်နော်ဒီတော့မာသဘောပျော်သဘောလေးဒီဗမာရှိဖြာသမျိုးမှာရှိဒါပေမဲ့ကာယအခြင်းမပါဘဲနဲ့အဲ့ဒီသဘောသိပါအဲ့ဒီသဘောသိလိုက်ကြတဲ့အခါကတခြားကြောင့်သိတာလားကာယကြည်ရောင်မှာလာထိလို့သိတာကာယကြည်ကတခြားလားပတာဒဒွါရဖြာသမျိုးကြမ်းမြင်ကတခြားလားအာယုံလားအာယုံအာယုံနဲ့ဒွါရနှမျိုးရှိတယ်ဒီလိုမဟုတ်လားအဲ့ဒီနှမျိုးတည်းမှာဓွာရကဣဇ္ဇတအာယုံကဗိဒ္ဓဗိဒ္ဓနဲ့ဣဇ္ဇတနှမျိုးရှိတဲ့တည်းမှာဘလူကအဓိကတော့ဣဇ္ဇတကအဓိကနော်ဗိဒ္ဓမပါဘဲနဲ့လည်းပဲမာတဲ့သဘောလေးဖြစ်ပါမလားအာယုံမရှိဘဲနဲ့အာရမဏိကမဖြစ်ဘူးဟုတ်တယ်မလားအဲ့တော့မာသဘောအောက်ကဖြာသမျိုးချက်မြင်တဲ့အာယုံရှိတယ်မိမိရဲ့သဏ္ဍာန်မှာကာယကြီးဆိုတဲ့ဓွာရရှိတယ်အဲ့ဒီတစ်ခုပေါင်းတဲ့အခါကျတော့တွေးကြည့်စိတ်ကလေးမပေါ်ဘူးလားပေါ့အဲ့ဒီတွေ့တဲ့စိတ်ကလေးတည်းမှာသတိထားမိတာကအော်ဒါမာတဲ့သဘောလေးပဲဒီလိုမဟုတ်လားဒါမာတဲ့သဘောလေးပဲနော်အဲ့ဒီမာတဲ့သဘောလေးကိုအာယုံပြုတ်လိုက်တဲ့အခါကျတော့အဲ့ဒီမာတဲ့သဘောလေးဒီဖြာလားကြမ်းမြင်လားသိမြို့လားသဘာဝတရားလေးလားသဘာဝတရားလေးသဘာဝတရားလေးကိုအာယုံပြုတ်အဲ့ဒီသဘာဝတရားလေးဒီဘလို့အကြောင်းပြုပြီးတော့ပေါ်လာတယ်လဲလို့မေးရင်ကာယအခြေကိုအကြောင်းပြုပြီးတော့ပေါ်လာတာကာယအခြေမရှိရင်ဒီသဘောလေးပြီးပါမယ်အဲ့ဒီတော့တကယ်မာနေတာကတော့ဖြာသိမျိုးကြမ်းမြင်ကမာနေတာပဲဟုတ်တယ်မဟုတ်လားတော့ဘုန်းကြီးတို့ပရိသတ်တွေကဖြာသိမျိုးကြမ်းမြင်လှမ်းအာယုံပြုတ်လိုက်မယ်ဆိုရင်အော်အောက်ကဖြာလေးကချွေယုတ်ကလေးကမာနေတာအော်သိမျိုးကလေးရဲ့အစက်ကိုရောက်နေလို့မာနေတာဖြာပဲဟဲ့သိမျိုးပဲဟဲ့အောက်ကအခင်လေးပဲဟဲ့အဲ့ဒါဒီပညာလားပရမတ်လားပညာစီရောက်သွားပြီဟုတ်တယ်မဟုတ်လားတကယ်တမ်းပရမသေကဖြာသိမျိုးကြမြင်လားမာတဲ့သဘောလေးလားမာတဲ့သဘောလေးကိုကြည့်လိုက်တိုင်းကြည့်လိုက်တိုင်းဗိဒ္ဓအာယုံကိုလှမ်းပြီးတော့အာယုံပြုတ်လိုက်မယ်ဆိုရင်ဖြာသိမျိုးကြမြင်ဆိုတဲ့ပညာကြီးကိုတန့်ကနေမတွေ့ဘူးလားတွေ့တယ်
အကြည့်တော်မှန်တယ်အသိမမှန်ဘူးဟုတ်တယ်မလားဗါတယ်လေအကြည့်တော်မှန်တယ်အသိမမှန်ဒီလိုဆိုရင်ဘုန်းကြီးတို့ပရိသတ်တွေကမားတယ်ဆိုတာဘယ်လိုကသတ်မှတ်တာတော့ဟိုနေ့ကပြောခဲ့ပြီတင်ညာကသတ်မှတ်တာဒီလိုမလားတင်ညာဒီလိုနဲ့တွဲဖြစ်တော့စိတ်နဲ့တွဲဖြစ်တာဒါကြောင့်မလို့ဘယ်လိုကသတ်မှတ်လဲမင်းစိတ်ကသတ်မှတ်တာစိတ်ကသတ်မှတ်တာနော်ခံစားရတဲ့ဆိုတာလဲဝေဒနာဝေဒနာဘယ်လိုနဲ့တွဲဖြစ်စိတ်နဲ့တွဲဖြစ်တာဒီတော့အားလုံးတွေဘယ်ထဲမှာဖြစ်နေတာလဲစိတ်ထဲမှာဖြစ်နေတာဒီတော့မာရယ်ဆိုတာလည်းဘယ်ထဲမှာဖြစ်နေတာလဲစိတ်ထဲမှာဖြစ်နေတာပျော့တယ်ဆိုတာလည်းစိတ်ထဲမှာဖြစ်နေတာပဲပူတယ်ဆိုတာလည်းစိတ်ထဲမှာဖြစ်နေတာပဲအေးတယ်ဆိုတာလည်းစိတ်ထဲမှာဖြစ်နေတာဒီတော့ကာယကြည်ယုံမှာပေါ်လာတဲ့မှီပြီးတော့ပေါ်လာတဲ့စိတ်ကာယဝိညာဉ်စိတ်ခြေတိစိတ်ယန္တာကောင်းစိတ်အဲ့ဒီစိတ်ကလေးကိုအယုံပြုကြည့်လိုက်တဲ့အခါကျတော့မှဟောနာတယ်ကျင်းတယ်ခိုက်တယ်ခဲတယ်ပူတယ်အေးတယ်ဒီလိုဖြစ်လာတာကိုအဲ့ဒီလိုဖြစ်လာတဲ့အတွေ့ဘုန်းတော်ပရိသတ်တွေကနော်ဟောဖြာစီသွားပြီးတော့စိတ်မရောက်ပါစေနဲ့တကယ်တော့မာရာကတော့ဖြာကြောက်မာရာပေါ့မှန်တော့မှန်တယ်နော်သို့တော့အဲ့ဒီကိုစိတ်ရောက်သွားမယ်ဆိုရင်မိမိရဲ့စိတ်ကပရမတ်စီရောက်မှာလားပညာစီရောက်သွားမှာလားပညာစီရောက်သွားမှာဆိုလို့အဲ့ဒီကိုစိတ်မရောက်စေနဲ့မိမိစိတ်ထဲမှာသိနေတဲ့မာရာသဘောလေးဟုတ်တယ်မလားမိမိစေတမသိနေတဲ့ပျော့တဲ့သဘောလေးမိမိစေတမသိနေတဲ့ပူတဲ့သဘောလေးမိမိစေတမသိနေတဲ့အေးတဲ့သဘောလေးအဲ့ဒါလေးကိုအာရုံစိုက်ပြီးတော့ကြည့်ပြလိုက်ပါမာရလို့သမတ်တာလဲစိတ်ပဲပျော့တယ်လို့သမတ်တာလဲစိတ်ပဲပူတယ်လို့သမတ်တာလဲစိတ်ပဲအေးတယ်လို့သမတ်တာလဲစိတ်ပဲစိတ်ထဲမှာဖြစ်နေတာမဟုတ်လားဟောဒီလောက်အနေထားလေးကတော့ကိုယ်စိတ်ထဲမှာမာရလို့သမတ်ရင်လဲမာသွားတာပဲပျော့တယ်လို့သမတ်ရင်လဲပျော့တယ်လို့ထင်သွားတာပဲခန္ဓာနဲ့လို့သတ်မှတ်ရင်လည်းခံနိုင်သွားတာပဲမခံနိုင်ဘူးလို့သတ်မှတ်ရင်လည်းမခံနိုင်ဘူးဖြစ်သွားတာပဲအောက်ကပစ္စည်းကသူ့ဝတ်တဲ့သူဒီပုံစံနဲ့နေတော့နေနေတာကိုယ်စိတ်ကဖြစ်နေတာဟုတ်တယ်မဟုတ်လားကိုယ်စိတ်ကဖြစ်နေတာအဲ့ဒါကြောင့်မလို့အဲ့ဒီလိုဖြစ်လာပြီဆိုရင်မိမိစိတ်ကိုကက်ခတ်စိတ်ထဲမှာမာသဘောလေးဖြစ်နေတယ်တိတဲ့သဘောလေးဖြစ်နေတယ်မာတဲ့သဘောလေးကယုံတိတဲ့သဘောလေးကနံပြောကြည့်စမ်းပူတဲ့သဘောလေးဖြစ်နေတယ်အေးတဲ့သဘောလေးဖြစ်နေတယ်ပူတဲ့သဘောအေးတဲ့သဘောကယုတ်ပြီးတဲ့သဘောကနံပြောကြည့်သမ်းပူတဲ့သဘောအေးတဲ့သဘောကယုတ်ပြီးတဲ့သဘောကနံအဲ့ဒီလိုလေးအလေးချင်လေးလုပ်ပေးဟုတ်တယ်မလားအဲ့ဒီလိုလေးချင်လုပ်ပေးပါများလာတဲ့အခါကျတော့မှနော်စိတ်ထဲမှာဖြာလည်းမရှိတော့ဘူးသင်မျိုးလည်းမရှိတော့ဘူးပိတ်ပိုင်အဝယ်ကလေးလည်းမရှိတော့ဘူးကြမ်းမြင်လည်းမရှိတော့ဘူးအဲ့ဒီပညာကြီးကိုပြောက်အောင်ရှိနော်ပညာကြီးကိုပြောက်အောင်သဘောထားအဲ့ဒီပညာကြီးပြောက်သွားတဲ့အခါကျတော့ဘာပဲကြံလဲပရမတ်ပဲကြံပညာကိုကြော်ပြီးတော့ပရမတ်ကိုမြင်အောင်ကြည့်ဆိုတာဒါပြောတာဟုတ်တယ်မလားအဲ့ဒါကြောင့်အပြင်ပဗဟိတနဲ့အတွင်းဣဇ္ဇတနှစ်မျိုးရှင်းလာပြီဆိုရင်ဘုန်းတော်ပရိသတ်တွေကအရင်ဆုံးကြည့်ရမှာကအတွင်းပဲအတွင်းကိုသဘောပေါက်လို့ပိုင်ပြီဆိုတော့မှအပြင်ကိုကြည့်ချင်းကြည့်နော်အတွင်းကိုမပိုင်ဘဲနဲ့အပြင်သွားကြည့်မယ်ဆိုရင်ပညာအပေါ်မှာတောင်တင်သွားလိုက်မယ်ဘောပေါလားဘယ်ကိုယဉ်ကြည့်ရမှာလဲအတွင်းကိုယဉ်ကြည့်အတွင်းကိုယဉ်ကြည့်တော့ပိုင်ပြီဆိုမှအပြင်ကိုကြည့်ကြတဲ့ဘာဆိုရင်ကြည့်ဣဇ္ဇဒနဲ့ဗိဒ္ဓဘယ်လိုယဉ်ကြည့်ရမှာလဲဣဇ္ဇဒပိုင်မှဗိဒ္ဓကိုကြည့်ဣဇ္ဇဒမပိုင်မဲနဲ့ဗိဒ္ဓတော့မကြည့်နဲ့ကြည့်လို့မရဘူးလို့တော့ဆိုလိုတာမဟုတ်ဘူးဟုတ်တယ်မလားတော်တော်ဣဇ္ဇဒမပိုင်မဲနဲ့ဗိဒ္ဓတော့ကြည့်ရင်ဘယ်ပေါ်မှာတင်သွားမလဲပညာပေါ်မှာတင်သွားမယ်အခုဘုန်းကြီးတော်ပြိတ္တတွေအများရကြနေရတယ်မျက်စိနဲ့ဆင်းတဲ့တိုက်တော့ဗာစိတ်ပေါ်လဲဟုတ်ပြီဘာကိုမြင်တော့ဟုတ်ပြီမှန်တယ်နော်ဒါပေမဲ့တကယ်တမ်းချိန်ချလိုက်တဲ့အခါတော့လူတယောက်ကိုလှမ်းကြည့်လိုက်ပြီဆိုရင်အဆင်းတွေ့တာလားပုဂ္ဂိုလ်တ attva တွေ့တာတကယ်မြင်တာကအဆင်းဟုတ်တယ်မလားဒါပေမဲ့ကိုယ်စိတ်ထဲမှာတော့ပုဂ္ဂိုလ်တ attva ဆိုတဲ့အမြင်ပြောက်ဘူးမပြောက်ဘူးမပြောက်ရင်မကြည့်နဲ့ဘာဖြစ်လို့တော့မိမိတဏ္ဍာအတွင်းကိုမကြည့်ဘဲနဲ့အတွင်းကိုသဘောမပေါက်ဘဲနဲ့ပြင်သွားကြည့်တော့ကတော့ပညာစီရောက်သွားမှသိကြတယ်တကယ်တမ်းကျတော့မြင်လိုက်တာဒီပုဂ္ဂိုလ်တ attva မြင်တာလားအချင်းမြင်တာလားကိုထင်တာကပုဂ္ဂိုလ်တ attva ตาမြင်တယ်သမီးမြင်တယ်ဇနီးမြင်တယ်ခင်မုတ်မြင်တယ်ဒီလိုမြင်တာကိုဟုတ်တယ်မဟုတ်လားအပြင်ပဗဟိတကိုကြည့်လို့ဝိပဿနာမဖြစ်ဘူးလို့တော့မဆိုလို့ဘူးဒါပဲမဲ့လို့လည်းပဲအတွဲမပိုင်ရင်အပြင်မကြည့်ပါနဲ့ အစ္ဆဒမပိုင်ရင်ဘိဒါကိုမကြည့်ပါနဲ့အစ္ဆဒမပိုင်ဘဲနဲ့ဘိဒါသွားကြည့်မယ်ဆိုရင်ဘယ်ပေါ်မှာစိတ်ရောက်သွားမလဲအဲ့ဒါကြောင့်မလို့အစ္ဆဒကိုအဓိကထားနော်အတိတ်နာကပစ္စုပ္ပန်သုံးမျိုးထဲမှာလည်းဘလို့အဓိကထားရမှာလဲအတိတ်နာကပစ္စုပ္ပန်သုံးမျိုးထဲမှာပစ္စုပ္ပန်ကိုအဓိကထားဟုတ်တယ်မလားအတိတ်ကိုသွားပြီးတော့မကြည့်နဲ့အနာကသွားမကြည့်နဲ့ဘာကိုကြည့်အပြစ်ဆုံးပါပိုင်ပြီဆိုရင်တော့အတိတ်ကိုကြည့်ချင်းကြည့်အနာဂတ်ကိုကြည့်ချင်းကြည့်ဒီလိုမလားအဲ့လိုကြည့်တဲ့အခါကျတော့မြင်နေဖြစ်စေမမြင်နေဖြစ်စေအပြစ်ဆုံးပါပိုင်ထားပြီးသားဖြစ်တဲ့အတွက်အော်အပြစ်ဆုံးပါမှာရှိတဲ့ယုံနာလေးဒီလိုသဘောရှိသလိုအတိတ်ဒုက္ခယုံနာကလည်းပဲချုပ်ပြောက်ပျက်စီးသွားတာဖြစ်ပြီးပြင်းရတော့လည်းပဲသူလည်းဒီလိုသဘောပါပဲလားအလားတူသဘောပေါက်သွားတယ်အနာဂတ်မှာဖြစ်မဲ့ယုံနာလည်းပေါ်လာပြီလားမေးတော့မပေါ်သေးဘူးမပေါ်သေးပေမဲ့လို့လည်းပဲပစ္စုပ္ပန်ယုံနာအပေါ်မှာသဘောပေါက်ထားမယ်ဆိုရင်အနာဂတ်ယုံနာလည်းပေါ်လာခဲ့သည်ရှိတော့ဒီတိုင်းပါပဲလားဒီလိုမလားသဘောမပေါက်ဘူးလားပေါက်သွားမလားတိုက်ရိုက်မြင်လို့သဘောပေါက်တာလားတိုက်ရိုက်မြင်လို့နော်သဘောပေါက်သွားတာလားအစ္ဆဒါကိုသဘောပေါက်လို့ဗိဒ္ဓသဘောအဲပစ္စုပ္ပန်သဘောပေါက်လို့အနာဂတ်သဘောပေါက်တာလားအလားတူသဘောပေါက်သွားတာနော်အဲဒါကြောင့်အတိတ်နာဂတ်ပစ္စုပ္ပန်သုံးမျိုးထဲမှာအဓိကဘာကိုကြည့်မှလဲပစ္စုပ္ပန်မပိုင်ဘဲနဲ့အတိတ်နာကသွားကြည့်လို့ကတော့ခြာလေလေသွားနိုင်မယ်။ဟုတ်တယ်မဟုတ်လား။အိဇဒနဲ့ဗိဒ္ဓနှမျိုးရှိတဲ့အထက်မှာဘာကိုအဓိကထားကြည့်မလဲ။အိဇဒမပိုင်ဘဲနဲ့ဗိဒ္ဓသွားကြည့်မယ်ဆိုရင်ခြာလေလေသွားမှာပဲ။အဲ့ဒါကြောင့်မလို့ခွင်းတော်ပရိသတ်တွေအတန်ကလေးတခုကြားတယ်အတန်ကလေးတခုကြားတယ်ဒီအတန်ကလေးကိုဖြည့်ပြည့်ရှုတယ်တချို့ယောဂီတွေပြောလို့ပြောတာရှိပါတယ်နော်။အိဇဒမပိုင်ဘဲနဲ့အရိယတန်သွားအာယုံပြုရှုနေလို့ကတော့စိတ်ထဲမှာပညာရှိမရောက်ဘူးလားရောက်မှာလား။အတန်ဆိုတဲ့ကောကဒိဋ္ဌာဘာသာလဲဆိုတာစိတ်ကသိနေပြီဟုတ်တယ်မလားလူတယောက်စကားပြောတဲ့အတန်လားငှဲ့ဟောတဲ့အတန်လားကြက်ဟောတဲ့အတန်လားမသိဘူးလားသိလားဘာမှမသိရင်တော့မှစိတ်ကဒါဘာသာပါလေလို့စိတ်ကစဉ်းစားနေသေးတာကိုဒါလူရဲ့သဘာဝလေသိရင်တော့ပုံဆုံးပြီပေါ့ဒါကနာယီစတိအတန်လားချက်ချက်ချက်ချက်မြည်တဲ့အတန်လားအဲဒါကနော်လူတယောက်စကားပြောတဲ့ဒါကခွေခေါင်တဲ့အတန်ဒါကကြောင်អော်တဲ့အတန်းဒါကလှုပ်လို့ရောရလုံးနေတဲ့အတန်းကိုနကလူတယောက်ဖြတ်သွားမယ်ဆိုရင်ဒါကလူတယောက်ဖြတ်သွားလို့ဖြစ်တဲ့အတန်းမသိဘူးလားသိလိုက်လားအဲ့ဒီသိလိုက်တာသိပြီလေတခြားတာပညာပညာပုံမှာဆက်ရောက်သွားတာပဲဟုတ်တယ်မဟုတ်လားအဲ့ဒါကြောင့်အဲ့ဒီအတန်းကိုအာယုံပြုတ်ပြီးတော့ရှုလို့တော့သမထပဲဖြစ်မယ်ဝိပဿနာမဖြစ်ဘူးဘယ်ပုံမှာဆက်ရောက်နေလို့လဲပညာပုံမှာဆက်ရောက်နေလို့အဲ့ဒါကြောင့်မို့လို့ဗိဓမပိုင်မဲနဲ့အတန်းကိုအာယုံမပြုတ်ပါနဲ့နော်အဲအစ္ဆဒမပိုင်မဲနဲ့ဗိဒ္ဓကိုအာယုံမပြုတ်ပါနဲ့အစ္ဆဒကိုအဓိကထားကြည့်ပါဟုတ်တယ်မဟုတ်လားအဲ့ဒီတော့ဖြာသိမျိုးကြမ်းမြင်ကမာတယ်ဆိုပေမဲ့ဖြာသိမျိုးကြမ်းမြင်ကြာဒီဖြာကမာလိုက်တာဒီသိမျိုးကမာလိုက်တာဒီအဝိကအခေါင်ကြီးကမာလိုက်တာသွားအာယုံမပြုတ်နဲ့နော်အဲ့ဒီလိုအာယုံပြုတ်လိုက်ရင်ဘယ်ပုံမှာရောက်သွားလဲပညာပုံမှာရောက်သွားရင်ဝိပဿနာဖြစ်ပါမလားအဲ့ဒါကြောင့်နာတယ်လို့သတ်မှတ်ထားတာဘယ်လိုကသတ်မှတ်တာစိတ်ကသမတ်တာမာတယ်လို့သမတ်တာလဲစိတ်ပြော့တယ်လို့သမတ်တာလဲစိတ်ခုလုံးခုလုံးလို့သမတ်တာလဲစိတ်အဲ့ဒီစိတ်ကိုသာကက်ခတ်အဲ့ဒီစိတ်ထဲမှာဖြစ်နေတဲ့မာသဘောပြော့သဘောဒီလိုမဟုတ်လားအဲ့ဒါလေးကိုအဓိကထားကြည့်နော်တလန်းချင်းတလန်းချင်းသွားနေတယ်တလန်းချင်းတလန်းချင်းသွားနေတဲ့အခါကျတော့ခြေတော်ဆိုတဲ့ပုံပန်းတရံကြီးကိုအာယုံပြုတ်ပြီးတော့ရှုနေလိုက်မယ်ဆိုရင်ပညာလားပရမတ်အဲ့ဒါခြေတော်တဲ့ပုံမှန်တရားချက်ကိုအာယုံမပြုတ်နဲ့အဲ့ဒီဓမ္မပါတဲ့သဘာဝတရားကလေးတွေကိုအာယုံပြုတ်ဒီလိုမလားအဲ့ဒီသဘာဝတရားကလေးတွေဆိုတာကတခြားနဲ့သိရမလားစိတ်နဲ့သိရမလားမျက်စိနဲ့ကြည့်လို့သိမလားစိတ်နဲ့ကြည့်မှသိမလားဒါတော့နာမပါပဲနဲ့ရုပ်ကိုမမြင်နိုင်ဘူးဟုတ်တယ်မလားနာကသဘောမပါပဲနဲ့ရုပ်ကိုကြည့်လို့ရပါမလားမရဒါတော့နာနဲ့တွဲပြီးတော့ကြည့်နော်သိတာကနာတလုံးလုံးတရားရဖြစ်နေတာကရုပ်အဲ့ဒီတော့သိတဲ့အခါကျတော့ပုံမှန်တရားခြေတော်ကြီးကိုသိရမှလားလှုပ်ရှားတဲ့သဘောရွေရှားတဲ့သဘောကိုကြည့်ရမှလားဒီတော့တလန်းချင်းတလန်းချင်းဈေးညာရှောင်းနေတဲ့အချိန်မှာခြေတော်ကိုမမြင်ပါစေနဲ့ခြေတော်ကလေးကြွားလိုက်တယ်ရုံမရုံမွားလေးတွေကျသွားတယ်ဆိုတာလည်းအာယုံပြုတ်မနေနဲ့ဒါလည်းပညာပဲနော်ခြေတော်ကလေးကြွားလိုက်တယ်ခြေတော်ကလေးကြွားလိုက်တယ်အောက်ကတစ်ခုခုတုံးတိမ်ပြီးသလိုခံစားရတယ်အဘောကတခုခုနဲ့ဆွဲယူပေးလိုက်သလိုခံစားရတယ်ဟုတ်တယ်မလားဆွဲယူပေးလိုက်တာဒီပုံကလည်းမဟုတ်ဘူးတတ္တဝါလည်းမဟုတ်ဘူးငါလည်းမဟုတ်ဘူး အပေါ်ကိုမြောက်တင်ခြင်းနဲ့စိတ်ကြောင့်ခြေတော်ကြီးမြောက်တင်လာတာအဲ့ဒီတော့အပေါ်ကိုဆွဲယူလိုက်တယ်လို့မိမိကထင်ရင်ဆွဲယူလိုက်တဲ့သဘာဝသည်တခြားတော့မဖြစ်နိုင်ဘူးစိတ်ပဲဖြစ်ဟုတ်တယ်မလားနန္တရားပဲဖြစ်နန္တရားကဆွဲယူခြင်းနဲ့စိတ်ဖြစ်လို့ခြေတော်ကြီးအပေါ်မြောက်တယ်အဲ့ဒီနှစ်ခုကြားမှာဈာကံပစ္စည်းတစ်ခုရှိတယ်အဲ့ဒီဈာကံပစ္စည်းကတခြားလားဝါယောဓာတ်သွားလို့ရလို့ထိုင်နေလို့အဲ့လိုစိတ်ဟုတ်သည်စိတ်ကြောင့်ဖြစ်သောဓာတ်ဝါယောနှံသောကိုယ်ဝယ်ပြီဝါယောပြည့်သောရုပ်သင်ပေါ်ရုပ်တော်သွားလိမ့်ဤဆိုတော့နော်ဟောဒီခြေတော်ကြီးနဲ့သွားခြင်းနဲ့စိတ်နဲ့ဒီနှစ်ခုကြားမှာဘုရားကကြိုးဆောင်ပေးတာလေအေးဝါယောဓာတ်ဒီလိုမဟုတ်လားအဲ့ဒီဝါယောဓာတ်ကဘလူနဲ့ဆက်သွယ်ပြီးတော့ဖြစ်တာလဲမေးတော့စိတ်နဲ့ဆက်သွယ်ပြီးတော့ဖြစ်တာစိတ်ကနေပြီးတော့လှုပ်ချလိုက်ခြင်းနဲ့စိတ်ပေါ်လာရင်ဝါယောဓာတ်ကလှုပ်ချပေးလိုက်မှာပဲစိတ်ကနေအပေါ်မြောက်တင်ခြင်းနဲ့စိတ်ပေါ်လာရင်ဝါယောဓာတ်ကတင်ပေးလိုက်မှာပဲနော်အဲ့ဒီဝါယောဓာတ်တင်ပလင်ဘလူကြောင့်ဖြစ်တဲ့ဝါယောလဲစိတ်ကြောင့်ဖြစ်တဲ့ဝါယောမလို့စိတ္တဇဝါယောဒီလိုမဟုတ်လားမိမိဝမ်းမိုက်ထဲမှာလေးတွေမရှိဘူးလားရှိတယ်အဲ့ဒီလေးတော့မကြည့်နဲ့အဲ့ဒီလေတော့တော့မကြည့်နဲ့အဲ့ဒီလေဝိပဿနာရဲ့ရှုကမဟုတ်ဘူးဒါသမထနမိတ်ဒီလိုမလားဝင်လေထွက်လေဝင်လေထွက်လေအဲ့ရှုတော့လေလေးတွေဝင်မသွားဘူးလားပြန်ထွက်မလာဘူးလားအဲ့ဒါဒီဝိပဿနာရဲ့ရှုကဝါရောမဟုတ်ဘူးသမထရဲ့နမိတ်နော်သမထရဲ့နမိတ်အဲ့ဒါတွေသွားကြည့်ရင်ဝိပဿနာဖြစ်မလားတမာရိရမလားတမာရိရဖို့တော့ကြည့်ချင်းကြည့်ပါဝိပဿနာဖြစ်ဖို့တော့တော့မကြည့်နဲ့နော်ဝိပဿနာဖြစ်ပေါ်တာကခန္ဓာကိုယ်မှာမျက်နှာနှုတ်ရှားနေတယ်။ထိုင်နေတယ်။ထိုင်နေတော့မှလည်းဝါယောဓာတ်မရှိဘူးလားရှိ။အဲ့ဒီဝါယောဓာတ်ကသာထိုင်မထရင်မထိုင်နေနိုင်မှပြည့်လဲတော့မှာပေါ့။ဟုတ်တယ်မလား။ပြည့်လဲတော့မှာပေါ့။စေတသာဝါယောမရှိတဲ့ပုဂ္ဂိုလ်ဘယ်တော့မှမထိုင်နိုင်ဘူး။ရိုးရိုးဝါယောတော့ရှိချင်ရှိမယ်။နော်။လူသေးကောင်းတွေရိုးရိုးဝါယောတော့မရှိဘူးလားရှိလား။ဒါပေမဲ့စေတသာဝါယောရှိလား။မရှိတဲ့အတွက်ထိုင်နေလို့ရလားအဲ့ဒါပဲပေါ့အဲ့ဒါကြောင့်မလို့အခုလို့ထိုင်နေတဲ့မထိုင်နေလို့ရတာသည်ဘယ်ဝါယောရှိလို့လဲစိတ္တဇဝါယောရှိလို့နော်ရိုးရိုးဝါယောကြောင့်မဟုတ်ဘူးစိတ္တဇဝါယောဟိုဘက်ကလေးနည်းနည်းရိမ့်တော့မယ်ကြံလိုက်ပြန်မှတ်သွားလိုက်ဒီဘက်ကလေးနည်းနည်းရိမ့်မယ်ကြံလိုက်ပြန်မှတ်သွားလိုက်ဘာဖြစ်လို့မှတ်ဝါယောဓာတ်ဖြစ်လို့မှတ်အဲ့ဒီဝါယောဘယ်လိုကြောင့်ဖြစ်အဲစိတ်ကြောင့်ဖြစ်တာဒီလိုမဟုတ်လားအဲ့ဒီဝါယောဓာတ်ကိုကြည့်ရမှာနော်အဲ့ဒီဝါယောဓာတ်ဒီသားလည်းရင်ဝိပဿနာရဲ့အရှုကဝါယောဟုတ်တယ်မဟုတ်လားတလန်းချင်းသွားတယ်ခြေတော်ကလေးမြောက်တက်လာတယ်ဝါယောဓာတ်ကိုမြင်အောင်ကြည့်ခြေတော်ကလေးရှေ့တို့သွားတယ်ဝါယောဓာတ်မြင်အောင်ကြည့်ခြေတော်ကလေးအောက်ချလိုက်တယ်ဝါယောဓာတ်ကိုမြင်အောင်ကြည့်လေရဲ့တုံ့ကန်တဲ့သဘောရွေးရှားတဲ့သဘောငြိမ့်သက်တဲ့သဘောအဲ့ဒါလေးကိုမြင်အောင်ကြည့်တခြားလေသွားကြည့်စရာမလိုဘူးနော်အဲ့ဒီဝါယောရဲ့သဘောလေးကိုကြည့်လိုက်တဲ့အခါကျတော့တေဇောဝါယောဓာတ်ကိုမြင်ပြီ။အဲပူတဲ့သဘောအေးတဲ့သဘောလေးကတခြားလားတေဇောဓာတ်လား။တေဇောဓာတ်ခြေတော်ကလေးချလိုက်တယ်။အောက်ကကြမ်းမြင်တယ်ထိလိုက်တယ်။ပူဓာတ်လေးခံစားရတယ်အေးဓာတ်လေးခံစားရတယ်။ကြောက်ပြားလေးနေမိတယ်အေးတယ်။ဟုတ်တယ်မဟုတ်လား။အော်ဝဲကလေးနေမိတယ်နှွေးတယ်။အေးဓာတ်နှွေးဓာတ်ဒီကြောက်ပြားကဖြစ်နေတာလားစိတ်ကဖြစ်နေတာလား။ကြောက်ပြားတော့အာရုံမပြုတ်နဲ့။နော်ကြောက်ပြားသောအာယုံပြည့်ပြညာလားပရမလားပြညာပြညာဒါကြောင့်မလို့ဗိဒ္ဓအာယုံမပြုတ်နဲ့ပြညာပုံမှာတောင်းတင်သွားတတ်တယ်ဟုတ်လားဒီတော့အိဇဒမှာဖြစ်နေတဲ့ကိုယ့်ရဲ့စိတ်ထဲမှာဖြစ်နေတဲ့အေးသဘောလေးနှွေးသဘောလေးကိုယ်စိတ်ကအေးတယ်လို့ထင်ရင်အေးတယ်ပေါ့နှွေးတယ်လို့ထင်ရင်လည်းနှွေးတယ်ပေါ့အေးတာနှွေးတာလေးကယုတ်တိတာလေးကနံတိတာလေးနှွေးတာလေးကယုတ်တိတာကနံအဲ့ဒီလိုလေအလေးအကျင့်ရလာပြီဆိုတော့မှပိုင်ပိုင်နဲ့နဲ့ကြည့်လို့ရပြီဆိုတော့မှကြောက်ပြားတို့ဖြားတို့သိင်းပြီးတို့ကြည့်ကျင်တပါဆိုရင်ကြည့်တော့အဲ့ဒီအချိန်ကျတော့ပညာမမြင်တော့ဘူးဘာပဲမြင်တော့လဲဘာဖြစ်လို့တော့အစ္ဆတ္တမှအလေးအကျင့်ရသွားလို့အစ္ဆတ္တမှသဘောပေါက်သွားလို့ဟုတ်တယ်မလားအစ္ဆတ္တမှသဘောပေါက်သွားရင်ဗိဒ္ဓကိုကြည့်လို့မရဘူးလားရတယ်ဣဇ္ဇရသဘောမပေါက်သေးပဲနဲ့ဗိဒ္ဓသွားကြည့်လို့ရှိရင်ဘယ်ဘောမှာတောင်းတင်သွားရလဲပညာဘောမှာတောင်းတင်သွားရတယ်နော်အဲ့ဒါကြောင့်မလို့ဣဇ္ဇရနဲ့ဗိဒ္ဓရှင်းလာရင်ဘလို့ယဉ်ကြည့်မယ်ပြစ္ဆဘဒိဋ္ဌကသုံးပါးရှင်းလာရင်ဘလို့ယဉ်ကြည့်မယ်ပြစ္ဆဘံကိုပေါက်အောင်ကြည့် ဣဇဒဘိဒါရှင်းလာရင်ဣဇဒကိုပေါအောင်ကြည်ပြီးတော့မှဘိဒါကိုကြည်ဒီလိုမဟုတ်လားအဲ့ဒါကြောင့်မလို့ကိုပေါအောင်ခြင်းမှာဘာတွေရှိနေတယ်အကဲမခတ်ပါနဲ့ဘလူတွေစကားပြောနေတာနဲ့အကဲမခတ်ပါနဲ့ဘလူတွေကဘာလုပ်နေတယ်လဲအကဲမခတ်ပါနဲ့ဘလူတွေဖြတ်သွားဖြတ်လာလုပ်နေတယ်လဲအကဲမခတ်ပါနဲ့ကိုခန္ဓာထဲမှာပဲကိုကြည့်နေပါနော်ကိုခန္ဓာထဲမှာပဲကိုကြည့်နေပါအဲ့ဒီလိုကြည့်နေလိုက်တဲ့အခါကျတော့ခန္ဓာထဲမှာပဲရုပ်တရားလေးတွေမဖြစ်ဘူးလားဖြစ်နေလားအမျိုးမျိုးသောခန္ဓာတော်ကဓာတ်ဘောလေးတွေကယုံသူကိုသိတာကနာအရိဓမ္မာလည်းရိုးရိုးသိတာကစိတ်ခံစားပြီးတော့သိတာကဝေဒနာဒီလိုမဟုတ်လားအရိယုံနဲ့အရိနာကိုပိုင်အောင်ကြည့်ဖရာလောဘောရိပင်နဲ့ရှေပလင်မှာပရမကိုပင်နိဗ္ဗာန်နောသတိဉာဏ်နဲ့ကြည့်တယ်ပညာပဲတွေ့တယ်ဒီပါစကုဉာဏ်နဲ့ကြည့်တယ်ဘာပဲတွေ့လဲပညာပဲတွေ့တယ်အဲ့ဒီပညာတွေ့နေတဲ့အချိန်မှာဒီအတွေ့ဒီအမြင်မှားနေတယ်ဒီအာယုံမှားနေတယ်ငါကြည့်ရမယ့်အာယုံမဟုတ်ဘူးသဘောမပေါက်ဘူးလားပေါ့အဲ့ဒီတော့သဘောပေါက်တဲ့အခါကျတော့ဒေကရဝိပဿနာဖြစ်ဖို့ရန်အတွက်ဘာမြင်ဖို့လိုလာလဲပရမတ်မြင်ဖို့လိုလာတယ်မဟုတ်လားပရမတ်မြင်ဖို့လိုလာတယ်နော်ဒီနေရာမှာဘလူကမလည်းလားသင်ပေးနေတာမရှိတဲ့အတွက်သူကလည်းပရမတ်မြောင်မကြည့်တတ်ဘူးဖြစ်နေတယ်ဟုတ်လားအဲ့ဒီလိုမကြည့်တတ်ဘူးဖြစ်နေတဲ့အခါကျတော့မှအကုဏတော်ကပြောခဲ့တယ်ဘုံမိနိဗ္ဗာန်သံသတိဉာဏ်နဲ့ဒီပါစကုဉာဏ်ဒီနဲ့ဒီဉာဏ်နဲ့ခုကိုခြေခံပြီးတော့ဘဝတွေဘဝတွေဘဝတွေပြန်သုံးသပ်ကြည့်လိုက်တဲ့အခါမှာပုဂ္ဂိုလ်တ attva ရဲ့အစတော့မထင်ရှားဘူးဘာပဲထင်ရှားလဲဓမ္မပဲထင်ရှားတယ်ဆိုတော့ဓမ္မဆိုတဲ့သဲလုံစားလေးမရဘူးလားရပါဓမ္မဆိုတဲ့သဲလုံစားလေးရသွားပြီဟုတ်တယ်မလားအဲ့ဒီဓမ္မဆိုတဲ့သဲလုံစားလေးကိုကောက်ကြည့်လိုက်တဲ့အခါကျတော့မှအဝိဇ္ဇာကြောင့်ဘလို့ဖြစ်တော့သင်္ခါရဖြစ်တယ်သင်္ခါရကြောင့်ဘလို့ဖြစ်တော့ဝိညာဉ်တွေနာယုတ်တွေသလာရဏတွေဖန္တာတွေဝရဏတွေအဲ့ဒီတော့မှဓမ္မစီဆက်ရောက်သွားတာကိုဘလို့ကိုင်းနေဆက်ရောက်တာလည်းမေးတော့ဟောဒီပဋိစ္စသမုပ္ပါအကုအညီနဲ့ဓမ္မအပေါ်မှာဆက်ရောက်သွားတာဟုတ်ရဲ့လားဒါကြောင့်မလို့ဓမ္မဆိုတဲ့ပရမသဘောကိုမြင်နိုင်ဖို့ဆိုတာကဘလို့အကုညီလို့လဲပဋိစ္စသမုပ္ပါအကုညီမလို့ဘူးလားလို့လားဒါကြောင့်ပဋိစ္စသမုပ္ပါကိုသဘောပေါက်နားလည်ထားမယ်ဆိုရင်ဝိပဿနာရှုတဲ့အခါမှာတရားတရားမလားရှုခံတရားတရားမလားအဲ့ဒီနည်းနဲ့ဘုရားလောင်းမထေမြတ်ကြီးဘုရားလောင်းတော်ကြီးဓမ္မအပေါ်မှာညာရောက်တော့မှဆက်လက်ပြီးတော့ရှင်းမှတ်တဲ့အခါမှာမေညာဖွညာနိဗ္ဗာန်ချမ်းသာရပြီးတော့ဘုရားဖြစ်တော်မူသွားတာပါဒီလိုမဟုတ်လားအကျယ်တဝင်းနောက်နေ့မှဆက်ပြောမယ်ဒီနေ့တော့နိုင်စီလို့တာရိခေါ်တော့ကြအောင်စို့အေးကျမချမ်းသာစွာဖြင့်မြတ်စွာဘုရားရှင်တန်တရာတော်မြတ်ကြီးကိုနိလသဖွယ်တင့်နေအောင်ပြည့်စုံဆောက်ရှောက်ထပ်ပါနေသောတာသနာပြည့်ပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။